Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုး၅ပါးရန်ကကင်းဝေးပြီးမင်္ဂလာရှိသောနေ့ရက်တွေစီအမြန်ဆုံးရောက်ရှိကြပါစေခင်ဗျာ1383ခုနှစ်ပြာသွေလာဆုံး5ရက်2022ခုနှစ်ဇန်နဝါရီလ21ရက်တောက်ကြညပဲ VOA စီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါအခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တို့အပြင်ပထမနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1505ကနေဖမ်းယူနားဆင်နိုင်ပါတယ်ရုပ်သံထုတ်လွှင့်ချက်ကတော့ Utelsat 70B နဲ့ Thaicom 6 ဂျိုဒူလိုင်းတွေကနေဖမ်းယူကြည့်ရှုနိုင်တယ်လို့VOA Facebook burmese.news နဲ့ YouTube မှာလည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်ကြည့်ရှုနိုင်ပါတယ်ဒီနေ့ကမှ Total and Chevron ရေနံကုမ္ပဏီကြီးတွေမြန်မာနိုင်ငံကနေထွက်တော့မယ်ဆိုတဲ့သတင်းအပါအဝင်မြန်မာဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအရင်ဆုံးနားဆင်ရပါမယ်သတင်းပေးပို့ချက်တွေမှာတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဇက်တိုက်ထုတ်လွှင့်မှုရှိပြီးလူမျိုးစုအဖွဲ့၃ဘွဲ့ကနိုင်ငံတကာကိုတောင်းဆိုတဲ့အထက်မှာစစ်ဘေးဒုက္ခသည်တွေအဓိကလိုအပ်နေတာကဘာများပါလဲ
ဒီကစားကလူကြောင်းစမှာဆက်သွားမှုအနေနဲ့လိုအပ်တဲ့အရေးပေါ်ကြည့်ရတဲ့အပြင်ပေါ့နော်သူတို့ရင်းကြီးသွားတာသူတို့အကာအကွယ်ပေးနေကြဖြစ်ပါလေ
KNU ပြောခွင့်ရတူပြောတော့တာဘာဝင်အပြည့်စုံသိရပါမယ်အဲဒီနောက်ဒရိုက်ကော်မျိုးပဲဒီကနေ့တိုက်ခတ်မှုအခြေအနေမုံရွာမန္တလေးလမ်းမကြီးတစ်လျှောက်ကြီးရွာတွေစစ်ကောင်စီတပ်ဝင်ပြီးဖမ်းဆီးတာတွေရှိခဲ့တာနဲ့ဒေါ်ဆန်းစုကြည်ပေါ်ဆွဲတင်ထားတဲ့အမှုတွေအတွက်တရားရုံးနောက်ဆုံးရအခြေအနေတွေဇက်တိုက်ထုတ်လွှင့်သွားပါမယ်ဒီနေ့ပတ်စံကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့တော့ပြပါမယ်ခင်ဗျာ
။မြန်မာလူခွင့်ရေးဆိုးဝါးလာတာကြောင့် Total နဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေကလုပ်ငန်းရပ်တော့မယ်လို့ကြေညာလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေဆိုးဝါးလာနေတာကြောင့်နိုင်ငံတွေကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းတော့မယ်လို့ပြင်သစ်စွမ်းအင်ကုမ္ပဏီကြိုတင်တဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီကရက်ဖာရိုင်လာဆီယာနာသိမ်းပြီးနောက်ပိုင်းအနောက်နိုင်ငံကရင်းနှီးမြှုပ်နှံမှုကုမ္ပဏီတွေမြန်မာနိုင်ငံတွေကပြန်လည်ဆွတ်ခွာနေချိန်မှာတူတန်နဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေလည်းအခုပါလာတာပါ။အာဏာသိမ်းမှုနောက်ပိုင်းလူခွင်နဲ့တရားဥပဒေစိုးမိုးရေးကင်းမဲ့မှုတွေပိုဆိုးလာတာကြောင့်စစ်ကောင်စီရဲ့အကျိုးစီးပွားတွေကိုဖြည့်ဆည်းပေးတာမျိုးမဖြစ်စေဖို့လုပ်ငန်းတွေပြန်ရုံသိမ်းရတော့မယ်လို့တူတန်ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာရှင်းပြထားပါတယ်။အလားတူ American Chevron ကုမ္ပဏီကလည်းသူတို့လုပ်ငန်းတွေပြန်ရုံသိမ်းတော့မယ်လို့ Total ကုမ္ပဏီနဲ့ရှေ့စဉ်နောက်စဉ်ပဲထုတ်ပြန်လိုက်ပါတယ်။ဒီချိန်ထဲမှာပဲ Thai စွမ်းအင်ကုမ္ပဏီ PTT ကလည်းမြန်မာနိုင်ငံတွင်းအခြေအနေတွေကိုသတိထားစောင့်ကြည့်နေကြောင်းနဲ့ Thai နဲ့မြန်မာနှစ်နိုင်ငံလုံးရဲ့စွမ်းအင်လိုအပ်ချက်အရေးကြီးတဲ့ပုံမှာအဓိကထားစဉ်းစားလှုပ်ရှားနေရကြောင်းထုတ်ပြန်ထားပါတယ်။ Total ကုမ္ပဏီက1992ခုနှစ်ကစပြီးရတနာသဘာဝတန်ခွေစီမံကိန်းမှာ Chevron PTT စစ်တပ်ထိန်းချုပ်ထားတဲ့မြမကြီးနဲ့တဘာဝတန်းခွေလုပ်ငန်း MOG တို့နဲ့ပေါင်းပြီးတဘာဝတန်းခွေထုတ်လာခဲ့တာအပြင်မုတ်တမတဘာဝတန်းခွေကုမ္ပဏီ MGTC မှာလည်းအစုရှယ်ယာဝင်ထားပါတယ်ခင်ဗျာရုရှားနဲ့တရုတ်နိုင်ငံတွေဟာမြမလိုအာဏာရှင်နိုင်ငံတွေနဲ့ပေါင်းပြီးဒီမိုကရေစီအားနည်းအောင်နဲ့သူတို့ဩဇာကြီးအောင်လုပ်နေတယ်လို့ဗြိတိန်နိုင်ငံ UK ကဝေဖန်လိုက်ပါတယ်ရုရှားနဲ့တရုတ်နိုင်ငံတွေဟာမြမမြောက်ကိုရီးယားနဲ့ဘယ်လာရုစ်လိုကမ္ဘာတဝန်းကအာဏာရှင်နိုင်ငံတွေနဲ့ပူးပေါင်းပြီးအခုလိုဩဇာထူထောင်နေတာလို့ UK နိုင်ငံကြီးဝန်ကြီးကဒီနေ့အခုလိုပြောလိုက်ပါတယ
် And we're seeing the alignment of authoritarian regimes around the world. It's no surprise that regimes like Belarus, North Korea and Myanmar find their closest
ကမ္ဘာတဝန်းအာဏာရှင်အစိုးရတွေချင်းချင်းမာမိတ်ဖွဲ့လာတာကိုတွေ့နေရပါတယ်မြန်မာမြောက်ကိုရီးယားနဲ့ Belarus လိုအာဏာရှင်နိုင်ငံတွေကရုရှားနဲ့တရုတ်လိုနိုင်ငံတွေနဲ့မာမိတ်ဖွဲ့လာတာဟာအံ့ဩစရာတော့မဟုတ်ပါဘူးဒီလိုနိုင်ငံတွေကိုရုရှားနဲ့တရုတ်ကတော့လက်တွဲပတ်လို့မြင်တာမဟုတ်ပဲသူတို့လိုသလိုသုံးနိုင်တဲ့ရုပ်သေးတွေလိုပဲလို့သဘောထားတာပါသူတို့အတွက်ဝါရဖြန့်တာတွေပုံမလုဆောင်နိုင်ဖို့နဲ့လွတ်လပ်တဲ့ဒီမိုကရေစီနိုင်ငံတွေမှာမတည်မငြိမ်ဖြစ်အောင်ရုရှားကလုဆောင်နေတာပါလို့ UK နိုင်ငံကြီးဝန်ကြီး Liz Truss ကဩစတြေးလျနိုင်ငံ Sydney မြို့ရောက်နေချိန်သတင်းစာရှင်းလင်းပွဲတွေပြောသွားတာပါ Ukraine ပေါ်ရုရှားကရန်လိုတိုက်ခိုက်နေတာတွေနဲ့ပတ်သက်ပြီးတော့လဲဝန်ကြီး Truss ကရှုတ်ချလိုက်ပြီးရုရှားကအခုချိန်ထိသမိုင်းတင်ငန်းစာမြူနိုင်သေးဘူးလို့ဆက်ဝေဖန်သွားပါတယ်အလားတူတရုတ်နိုင်ငံဟာလည်းBelarus, Iran နဲ့မြောက်ကိုရီးယားလိုအာဏာရှင်နိုင်ငံတွေကိုအားပေးဟမြောက်လုပ်နေတယ်လို့ဝန်ကြီး Truss ကဆက်ပြောပါတယ်ခင်ဗျာ။ Ukraine ပဋိပက္ခရေး American နဲ့ Russia နိုင်ငံကြားရေးဝန်ကြီးတွေသတုထချင်းဒီနေ့လူချင်းတိုက်ရိုက်တွေ့ဆုံခဲ့ပါတယ်။ American နိုင်ငံကြားရေးဝန်ကြီး Antony Blinken ဟာ Russia နိုင်ငံကြားရေးဝန်ကြီး Sergey Lavrov နဲ့ပြီးခဲ့တဲ့ပတ်ကစပြီးတွေ့ဆုံဆွေးနွေးခဲ့ရမှာအခု Switzerland နိုင်ငံ Geneva မြို့မှာတွေ့တာက၄ချိန်မြောက်ရှိလာပြီဖြစ်ပါတယ်။အနောက်နိုင်ငံတွေဘက်ကတော့Ukraine ပဋိပက္ခရှော့ချနိုင်ရေးရုရှားတပ်တွေ Ukraine နဲ့ကြားကနေဆုတ်ခွာပြီးလက်နက်တွေပါပြန်သိမ်းပေးဖို့တောင်းဆိုထားပါတယ်ရုရှားဘက်ကတော့ ဥရောပအရှေ့ပိုင်းနဲ့အလယ်ပိုင်းမှာ NATO မှာမေဖွဲ့ရဲ့စီးရဲလှရှားမှုတွေရှော့ပေးဖို့ဖိအားပေးတောင်းဆိုနေပါတယ်။ဒါအပြင်ယူကရိန်းနိုင်ငံက NATO မှာမေဖွဲ့ဝင်ဖြစ်ပူးပေါင်းမှုရှောက်ထားတာကိုလည်းလက်မခံဖို့ရုရှားဘက်ကတဆိုင်မမတ်တောင်းဆိုနေပါတယ်။ယူကရိန်းနိုင်ငံကိုရုရှားဘက်ကကြီးကြောက်ခဲ့မဲ့ဆိုရင်အမေရိကန်ပြည်ထောင်စုနဲ့မာဝေးနိုင်ငံတွေဘက်ကချက်ချင်းအမြန်ဆုံးအင်အားအကြီးအကျယ်ဆုံးတုံ့ပြန်သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကသတိပေးထားပါတယ်။တစ်ချိန်တည်းမှာဥရောပရှေ့ချမ်းမှာတင်းမာမှုတွေတိုးလာလာကိုဖြစ်ရှင်းရမှာရုရှားသမ္မတဗလာဒီမာပူတင်အနေနဲ့တန်တမာရေးရဖြည့်ရှင်းဖို့ရွေးချယ်နိုင်တဲ့ဆိုတာကိုလည်းဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။တကယ်တော့ယူကရိန်းနိုင်ငံမှာရုရှားဘက်ကတပ်ရင်းများ3,000ကျော်လောက်ချလာတာကြောင့်ကြီးကျော်သိမ်းပိုက်မှာကိုအနောက်နိုင်ငံတွေကစိုးရင်ပြီးရုရှားနဲ့စက်တိုက်ဆွေးနွေးနေတာမှာရုရှားဘက်ကတော့ယူကရိန်းကိုသိမ်းပိုက်ဖို့မရည်ရွယ်ကြောင်းတုံ့ပြန်ထားပါလေခင်ဗျ။တာလီဘန်တွေသိမ်းပြီးအာဖဂန်နစ္စတန်မှာလူသားဆန္ဒမှုကပ်ဘေးဖြစ်လာတာအတွက်ဆွေးနွေးနိုင်ဖို့နော်ဝေးနိုင်ငံကဖိတ်ခေါ်လိုက်ပါတယ်။လာမယ့်တနင်္ဂနွေမှာစမယ့်ဒီလူသားပေးဒုက္ခကူညီဆွေးနွေးပွဲမှာနော်ဝေးရာရှိတွေနိုင်ငံတကာကိုယ်စားလှယ်တွေနဲ့ဆွေးနွေးနိုင်ဖို့တာလီဘန်ပါဝင်အခြားအာဖဂန်လူမှုအဖွဲ့အစည်းတွေကိုဖိတ်ခေါ်လိုက်တာပါ။ဇန်နဝါရီ23ကနေ25အထိအခုလိုလက်ခံကျင်းပပေးရတာကအာဖဂန်မှာလူသန်းပေါင်းများစွာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးရင်ဆိုင်လာရတာပေါ့အထူးစိုးရိမ်လိုပါလို့နော်ဝေးနိုင်ငံရဲ့ဝန်ကြီးအနီကန်ဟူထရတ်ကဆိုပါတယ်။အခုလိုအာဖဂန်ကအရသားတွေဒုက္ခကိုကူညီပေးဖို့နိုင်ငံတကာတိုင်ဝမ်နဲ့အာဖဂန်ကလူမှုအဖွဲ့အစည်းအသီးသီးအနေနဲ့တာလီဘန်တွေနဲ့တွေ့ဆုံဆွေးနွေးဖို့မရှိမဖြစ်လိုလာတာကြောင့်ပါလို့နိုင်ငံခြားရေးဝန်ကြီးဟူဖတ်ကဆက်ပြောပါတယ်။ဒါအပြင်အာဖဂန်ကမိန်းကလေးငယ်တွေပညာရေးနဲ့အမျိုးသမီးတွေလူတိုင်ဝမ်တွေပါဝင်ခွင့်ပါဝင်လူခွင့်ရေးကိစ္စတွေပေါ်တာလီဘန်တွေအလေးနဲ့ထားလာရေးဆွေးနွေးဖို့လည်းမျှော်လင့်ထားတာကိုရှင်းစေချင်ပါတယ်လို့နော်ဝေးနိုင်ငံခြားရေးဝန်ကြီးကဆက်ပြောခဲ့ပါတယ်။အာဖဂန်ကအမျိုးသမီးခေါင်းဆောင်တွေသတင်းထောက်တွေနဲ့လူခွင့်ရေးနိုင်ငံရေးလူမှုစီးပွားရေးကိစ္စတွေလုပ်နေသူတွေကိုပါဖိတ်ထားတဲ့ဒီဆွေးနွေးပွဲကတာလီဘန်ကိုအတိမတ်ပြုတဲ့သဘောမဟုတ်ပါဘူးလို့လည်းဝန်ကြီးဟူထရက်ကဆက်ရှင်းပြပါသေးတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုက်ထိုမီတာ32 kHz 9303ညလိုက်ထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ကြနေညပိုင်းသတင်းလေးကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်မှုတွေတိုးလာနေတဲ့အတွက်ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေတိုးမြင့်နေအနေနဲ့တိုကျိုမြို့တော်ပါဝင်နိုင်ငံတော်ကနေရာတချို့မှာစားတောက်ဆိုင်တွေအရက်ဘားဆိုင်တွေကိုဒီကနေ့တောက်ကြနေကစပြီးတော့အချိန်စောပိတ်ခိုင်းထားပါတယ်။ဂျပန်မှာရွေရောက်ပြီးသူအများပြားကိုဗစ်ကာကွယ်ဆေးနှလုံးထိုးပြီးကြပြီဆိုပေမဲ့ဘူစတာအဖြစ်ကာကွယ်ဆေးထိုးပြီးသူကတော့အနည်းငယ်သာရှိပါသေးတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ကူးစက်မှုနှုန်းကျဆင်းလာပြီးတဲ့နောက်ပုဂ္ဂလိကယုံတွေကိုဝန်ထမ်းအနေချင်းနဲ့ပြန်ဖွင့်ခွင့်ပြုလာနေပြီးမြို့တော်ညူဒေလီမှာစနေတနင်္ဂနွေညမထွက်ရကာဖျူးမိန့်ထုတ်ထားတာကိုပြန်ရုပ်သိမ်းပေးမဲ့အကြောင်းမြို့တော်ရာရှိသူကဒီကနေ့ပြောပါရယ်နေ့စဉ်ကူးစက်မှုအမြင့်ဆုံးဖြစ်ခဲ့တဲ့ဇန်နဝါရီ23ရက်နေ့ကကူးစက်မှု19,000နီးပါးကနေအခုနေ့စဉ်ကူးစက်မှုအရေအတွက်ကထပ်ဝက်ကျော်လောက်ကျဆင်းလာနေပြီးမြို့ရင်းဆေးရုံတွေမှာလူနာကရင် 80 ရာခိုင်နှုန်းကျော်ပြန်လွက်လာပြီလို့အစိုးရစီးရင်မှာဖော်ပြထားပါရယ်ပါကစ္စတန်နိုင်ငံမှာတော့ဒီနေ့တနေ့တည်းကိုဗစ်ကူးစက်သူ9000ကျော်ရှိပြီးဒါဟာကပ်ဘေးစတင်ချိန်ကစလို့တနေ့တည်းကူးစက်မှုအများဆုံးဖြစ်ပါတယ်။မြို့တော်ကရာချီမှာကူးစက်မှုနှုန်းအများဆုံးဖြစ်နေပြီးလွန်ခဲ့တဲ့24နာရီအတွင်းယောဂတွေ့ရှိမှုနှုန်း46ရာခိုင်နှုန်းကျော်ရှိပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ကိုဗစ်ကူးစက်သူ343သန်းကျော်ရှိပြီးသေဆုံးသူ5သန်းခွဲကျော်ရှိပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူတန်းခတ်ရေးအမေရိကန်ပြည်ထောင်စုရဲ့ဂျိုးပတ်မှုဟာရုရှားနဲ့တရုတ်နိုင်ငံတို့ကကြံ့ကြာအောင်ဆိုင်းထားလိုက်တာကြောင့်မနေ့ကမအောင်မမြင်ဖြစ်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်ဂရင်းဖီးလ်ကမြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲပေါ်ဖို့ဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုတဲ့အကြောင်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်နဲ့လူတွေအစုလိုက်အပြုံလိုက်တည်စီမဲ့လက်နက်တွေဆွန့်လွတ်ဖို့ပယ်ထိန်တုံးကြီးအစည်းအဝေးကိုအပြီးသတ်ဆွန့်လွတ်ဖို့အတီးပြုတ်နိုင်တဲ့အဆင့်နောက်ကျောင်းပြန်မလဲတဲ့အခြေအနေကိုရောက်အောင်လုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတောင်းဆိုထားပါတယ်လို့လည်းပြောခဲ့ပါတယ်။ဆင်းပြေပြင်းအနီးကပ်သုံးပြစ်ခတ်နိုင်တဲ့ဗျူဟာမြောက်ဒုံးကြီးတွေမြောက်ကိုရီးယားကတနင်္လာနေ့မှာထပ်ပြီးစမ်းသပ်ပြစ်ခတ်ခဲ့တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီသတင်းပတ်အတွင်းဒုတိယအကြိမ်တကပိတ်အစည်းအဝေးလုပ်ခဲ့တာပါ။ဒီနေ့စမ်းနောက်ပိုင်းမြောက်ကိုရီးယားဘက်ကပယ်ထိန်ဒုံးကြီး6ဆင်းစမ်းသပ်ပြစ်ခတ်ပြီးဖြစ်ပါတယ်။ မြောက်ကိုရီးယားဟာသူ့နိုင်ငံကပြည်သူတွေကိုတော့မငဲ့ညာပဲလူတွေအစုလိုက်အပြုံလိုက်တည်တည်တဲ့ပတ်ထင်းတုံးကြီးတွေနဲ့လက်နက်တွေကိုဘလို့နီးနဲ့ဖြစ်ဖြစ်ဘာပဲလုပ်ရလုပ်ရရအောင်ယူမယ်ဆိုတာအခုစမ်းသပ်ပြစ်ခတ်မှုတွေကပြသနေတယ်လို့အမေရိကန်ပြည်ထောင်စုနဲ့တခြားလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ကပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာအစိုးရကဘာသာရေးအရခွဲခြားတာတွေရှိနေတယ်ဆိုပြီးထောင်ထဲကြီးတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတွေဒီနေ့ဆိုးမျိုးတော်မှာစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အခုလိုဗုဒ္ဓဘာသာဖုံးတော်ကြီးအများပြားတောင်ကိုရီးယားမှာစုဝေးဆန္ဒပြတာဟာ2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ပါတယ်။2008ခုနှစ်တုန်းကလည်းဘာသာရေးအရဗတ်လိုက်ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ဥပါတယ်။သမရမွန်ဂျေအင်းရဲ့အာဏာရအစိုးရအဖွဲ့တွင်လွတ်တော်အမတ်တွေကဗုဒ္ဓဘာသာကိုစန့်ကျင်ဝေဖန်ပြောဆိုခဲ့တာကြောင့်အခုလိုဖုံးတော်ကြီးတွေဆန္ဒပြကြတာပါ။နိုင်ငံတော်ဝန်မှဖုံးတော်ကြီး9000လောက်စိုးမျိုးတော်မှစုဝေးခဲ့ကြတယ်လို့ The Korea Herald သတင်းစာကခန့်မှန်းပါတယ်။ဗုဒ္ဓဘာသာပေါ်စန့်ကျင်တဲ့ဘာသာရေးအရခွဲခြားမှုတွေကိုတားမြစ်တဲ့ဥပဒေတရပြဋ္ဌာန်းဖို့အစိုးရကိုတောင်းဆိုသလိုအမျိုးသားဘာသာအမွေနှစ်အဖြစ်ထိန်းသိမ်းရေးဥပဒေတွေပြဋ္ဌာန်းဖို့ကိုလည်းဖုံးတော်ကြီးတွေဘက်ကတောင်းဆိုထားပါရယ်ခင်ဗျာ။ကမ္ဘာကျော်ဘရဇိုးဘောလုံးသမားကြီးပီလီဟာကန်ဒါယောဂအတွက်နှစ်ရက်ကြာဆေးရုံတက်ကုသမှုခံယူပြီးတဲ့နောက်ကျော်သာပရင်းနေ့ကဆေးရုံကဆင်းသွားပြီဖြစ်တဲ့ကြောင်းဆောက်ပေါ်လိုမျိုးမှာသူ့ကိုကုသပေးနေတဲ့ဆေးကန်းကပြောပါရယ်။ပြီးခဲ့တဲ့နှစ်ကဦးမကြီးအကျိတ်ကိုခွဲစိတ်ဖယ်ရှားပြီးတဲ့နောက်ပီလီဟာကီမိုသီရပီသွင်းပြီးပုံမှန်ဆေးကုသနေရတာပါ။အသက်82နှစ်အရွယ်ပီလီဟာဗုဒ္ဓဦးနေ့ကဆေးရုံတင်ကုသပြီးတော့ဂျာတာပရီနေမှာဆေးရုံကဆင်းသွားခဲ့တဲ့အကြောင်းနဲ့တည်တည်ငြိမ်ငြိမ်အခြေအနေမှာရှိတဲ့အကြောင်းဆောက်ပေါ်မြို့အယ်ဘတ်အိုင်းစတိုင်းဆေးရုံကလည်းပြောပါရယ်။နောက်ထပ်ကင်ဆာရောဂါခံစားရနိုင်တဲ့နေရာတွေရှိမရှိထပ်မံစမ်းသပ်တာလို့ ESPN အားကစား website ကဖော်ပြပေမဲ့ဆေးရုံကကင်ဆာရောဂါလို့မသုံးနှုံးသလိုပီလီရဲ့မန်နေဂျာကလည်းဒါကိုအတိမပြုပါဘူး။ကွာကြောဘောလုံးသမားကြီးပီလီဟာအသေးနဲ့အစုပ်ထဲမှာလည်းအကျိတ်တစ်ခုကိုတွေ့ထားတယ်လို့ writer သတင်းမှာရေးပါရယ်။ကျမရဲ့အခြေအနေစိုးစိုးဝါဖြစ်သွားနိုင်တဲ့အတွက်သူ့ကိုအမြဲစောင့်ကြည့်နေရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအသက်ရှူလမ်းကြောင်းဆိုင်ရာဝေနာကြောင့်အထူးကြက်မတ်ဆောင်မှာဆေးကုသမှုခံခဲ့ရပါတယ်ခင်ဗျာ။ခုခံခဲ့ရ Direct from Washington The
Voice of America The Away နောက်ဆုံးမှာဒီတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ပြောပြသွားတာပါ။ဒီတင်ပတ်စင်ကဏ္ဍတွေစီစဉ်ကြည့်ရပိုင်းမှာနားဆင်ရပါမယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လင်းပေးသွားပါမယ်။အရင်ဆုံးတော့လူမျိုးစုအဖွဲ့သုံးဘက်ကနိုင်ငံတကာကိုဘာတွေတောင်းဆိုလိုက်ကြလဲဆိုတာကြည့်ရအောင်ပါ။ရဲသားပြည်သူတွေတိုက်ခိုက်ခံရတာကနေကာကွယ်ဖို့အတွက်မြန်မာနိုင်ငံမှာလေးရင်မပြန်တမ်းရစုံတတ်မှတ်ရေးကြေးရွာတွေဒုက္ခသည်တွေခိုးလုံနေတဲ့နေရာတွေကိုအန်ဒရယ်မပြုတ်တဲ့နေရာတွေအဖြစ်တတ်မှတ်ဖန်တီးပေးရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးနိုင်ရေးလမ်းကြောင်းတွေတတ်မှတ်ဖို့ကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုကရင်နေနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဘက်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအပြင်ပြည်သူတွေလုံခြုံဘေးကင်းအောင်အကာအကွယ်ပေးနိုင်ဖို့လည်းအဓိကလိုအပ်နေတာကြောင့်ဖြစ်တယ်လို့ပြောပါရယ်။ဒရန်သားလည်းနဲ့ဂိုင်တွေရဲ့တောင်းဆိုမှုတွင်ရန်ကုန်ကပေးပို့ထားတာကိုကိုငင်းချမ်းကပြောပြပါမယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟေဇာဟာဇန်နဝါရီလ23ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့အွန်လိုင်းမှာမြန်မာအရေးဆွေးနွေးခဲ့ပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကိုတိုက်တွန်းခဲ့ပါတယ်။ဒီတိုက်တွန်းချက်ကိုတိုင်းသာလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP နဲ့ချင်းမျိုးသားတပ်ဦး CNF စတဲ့အဖွဲ့၃ဖွဲ့ကကြေညာချက်ထုတ်ကြိုဆိုခဲ့ပါတယ်။အဲ့ဒီကြေညာချက်မှာအရသာပြည်သူတွေဘေးကင်းလုံခြုံရေးကာကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပံ့ပိုးနိုင်ရေးအတွက်အချက်၃ချက်ကိုလည်းတိုင်းသာအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။သူတို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီး KNU ကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူနိုင်ငံသားရေးဌာနတာဝန်ခံဖဒိုစောတော်နီက VOA ကိုအခုလိုပြောပါဗျ။အ
ဓိကအချက်ကလူသားချင်းစာနာဖတ်သားမှုအနေနဲ့လိုအပ်တဲ့အရေးပေါ်ကူညီတွေအကြီးမောနော်။သူတို့ရဲ့ရင်းကြီးတော်တာသူတို့အကာအကွယ်ပေးမှုပဲဖြစ်ပါတယ်။အဓိကကတော့မကွိုင်းလို့ဒီစစ်ကောင်စီပဲကျန်းကျော်တာတိုက်တာဝင်တာလိုကာကွယ်ပေးနိုင်လို့ပဲ။ဒုတိယအချက်ကဒီလိုထွက်ပြေးလာတဲ့အခါဒီမနက်မှပြည်တွင်းညနေကျတော့ဒီအညာမှာကြီးတော့ပြန်တိုင်းနဲ့ရောက်လိုက်တာကျတော့ဒါမျိုးကလောကဆိုင်ရာလက်ဖြစ်တယ်ဆိုတာဒီဒါကြီးကတော့ပထမအောက်ကနေပြည်ရဲ့လူတန်းနားလေတယ်။အဲဒါကြောင့်လုံလုံစစ်ချတဲ့နေရာကူတော့အင်တန်လာတယ်။နောက်တစ်ချက်ကတော့ဒီစစ်စစ်မှာလည်းဒီမှာကျွန်တော်ဒီပရင်းမှာရှိတယ်ဆိုတာဟိုစကိုင်းတို့မကွေးတို့ဘက်မှာဒီဟာတဲ့ရောက်မှုတွေကတော့ကြီးမားဖြစ်လာဆိုတော့ပြရတယ်။အဲဒါကြောင့်ဒီမန်တန်ကော်ရာဆိုတဲ့အဲ့ဒီမဲဇာတ်တော့သိချင်ရင်းနဲ့မကတော့ဘူးဒီအပြင်မှာကောင်းလုံးနိုင်မယ်အနေထားတစ်ခုကလွားနေပြီဆိုတာကျွန်တော်တို့ကနေပြောပြလိုက်တာပဲဖြစ်တဲ့
လေးရင်မပြန်တမ်းရဆုံးတတ်မှတ်ဖို့ဒီဇင်ဘာလကလေးက KNU ကတောင်းဆိုထားတာပါ Humanitarian Corridor လို့ပြောတဲ့လ ူသားချင်းစာနာမှုအကူအညီတွေပေးနိုင်မဲ့လမ်းကြောင်းကိုကရင်ကရင်နီချင်းအပြင်ကချင်းစကိုင်းမကွေးစတဲ့ဒေသတွေကိုပါချဲ့ထွင်သွားဖို့ကိုလည်းတိုင်းရင်းသား၃ဘွဲ့ကတောင်းဆိုခဲ့ကြပါတယ်။ကရင်ကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ရဲ့တောင်းဆိုမှုတွေအပေါ်ကရင်နီအမျိုးသမီးအစည်းအရုံးရဲ့အတွင်းရေးမှုနှင့်ဖြစ်တဲ့မော်ဖရေးမြာကလည်းကြိုဆိုပါတယ်
ကျတော်တို့ကရင်ဒီမှာသူတို့ကပို့ပို့ဘရမစီတိမလာတဲ့နေများ IDP နဲ့တိုးလာတယ်သူတို့ရဲ့မျိုးပေါ်ထိအဲ့လိုတိုက်ပွဲဖြစ်နေတဲ့နေသားမျိုးမှာကိုစီစီမှုတွေလည်းရပ်တန်းနေတယ်အဆိုင်ရစားသူတို့ရှိလဲအကအတန်းနဲ့စားနေရတဲ့ဘဝဖြစ်နေပြီပေါ့ဆိုတော့အနိုင်ဒုက္ခရောက်ကြတယ်ဘောတော့အဲကျမတို့လူချင်းသူတို့ရှိတယ်ရရှိနေတဲ့စီဆောင်နေရတော့မှလာပြီးတော့ပို့ကျဲတဲ့နေသားမျိုးမှာသူတို့ရဲ့နာပေါ်မှာတော့နိုင်လေဒီနည်းစုတက်ခဲ့တဲ့ကိစ္စတွေသူတို့မြင်နေရတော့ဘလို့မှနေရောညာရောမလို့ချုံတော့ဘောเนาะဆိုတော့ဒီနိုင်ငံတကာအနေနဲ့အဲ့ဒီဟာကိုရပ်တန့်ဖို့လဲဟိုအရန်လိုအနေဒီပေါ့အညာဆိုတော့ဖြစ်ဖို့ဖို့လိုအနေလဲဆိုတော့ဟာလဲချက်ပြောစစ်တာပေါ့
လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအိန္ဒိယနိုင်ငံတွေနဲ့နိုင်ငံတကာကပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာမြန်မာနိုင်ငံကပါဝင်ပတ်သက်သူတွေနဲ့အတူအာဆီယံနဲ့နိုင်ငံတကာအတိုင်းဝိုင်းတို့အကြားအပြူသဘောဆောင်တဲ့ဆွေးနွေးညှိနှိုင်းမှုတွေဖော်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်း KNU KNPP နဲ့ CNN အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါဗျ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာ2022ခုနှစ်ဒီဇင်ဘာလ28ရက်နေ့အထိဆိုရင်စစ်ပြေးဒုက္ခသည်ပေါင်း3သိန်းကျော်ရှိနေပြီးပြည်သူတွေရဲ့နေအိမ် 2,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ကထုတ်ပြန်ထားပါဗျခင်ဗျာ။
လူမျိုးစုသုံးဘွဲ့ရဲ့နိုင်ငံတကာကိုတောင်းဆိုချက်ကိုငင်းချမ်းပြတ်ပြတ်သွားတာပါရန်ကုန်မန္တလေးလက်မကြီးတခြားကျွော်တွေကဒေသခံတွေဘာရီရင်ဆိုင်နေရတယ်လဲဆိုတာနဲ့ဒေါန်ဆန်းစုကြည်တရားခွင်အခြေအနေတွေမကြခင်သိရပါမယ်အခုဆက်ပြီးလွိုင်ကော်မျိုးဘက်ဒီကနေ့အခြေအနေဘယ်လိုရှိလဲဆိုတာကြည့်ရအောင်ပါရရားပြည်နယ်လွိုင်ကော်မျိုးနဲ့ဒီမော့ဆူမျိုးဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားဒီကနေ့ဇန်နဝါရီလ27ရက်နေ့မှာလဲတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်လာဇာမိုင်းကလေးကတိုက်ပွဲတွေဖြစ်နေခဲ့တဲ့လွိုင်ကော်မျိုးမှာသွေးထွက်တန်ယုံနဲ့တည်ဆုံနေသူအလောင်း73လောင်းအထိတွေ့ခဲ့ရတယ်လို့လူမှုကူညီအသင်းကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုဒေါခင်ဆိုးဝင်းကပြောပြပါမယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်နေကြတယ်။ကယားပြည်နယ်တွေကလိုက်ကော်မြို့မှာဒီကနေ့ဇန်နဝါရီလ27ရက်နေ့မှလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။လိုက်ကော်မြို့မိုင်းလုံးရပ်ကွက်ဘက်ကတိုက်ပွဲတွေပြင်းထန်ပုံရပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တမ်းတွေကြားနေရတယ်လို့လိုက်ကော်မြို့ကတန်ကားတစ်ပါးကမိန့်ပါတယ်။ရိုက်ကောနဲ့ဒီမိုဆူမျိုးကြားကစံပြ6မိုင်ကျေးရွာဘက်မှာလဲတိုက်ပွဲတွေဖြစ်နေတယ်လို့အခုလိုမိန်ပါတယ်
။ဒါနဲ့6တဲ့လက်ကောမျိုးလက်သမူအမြောက်တကနေပြီးတော့မှဟိုးဒေါငါခါဖက်ကိုလမ်းထုတာ။အဒေါငါခါဖက်ကိုလမ်းထုနေတယ်။ခုနကတော့အဲ့6မိုင်ဟိုဖိတ်ဖက်မှာတိုက်ပွဲဖြစ်တယ်ကောနော်။တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်ပြီးရင်ဒီကနေအမြောက်ကလမ်းထုပြရအောင်အမြောက်တကနေအဲ့ကိုလမ်းထုပြရအဲ့လိုမျိုးပဲ။အဲခုနကတော့အဲမိုင်းလင်းဖက်မှာမိုင်းလုံးနဲ့ဟော်ဖိတ်ရမလို့လေတက်နေအဲလေတော့ဖက်တယ်ပဲဆိုတော့ခုနကတော့အဲမိုင်းလုံးဟော်ဖိတ်ဖက်ကြားလာတယ်တိုက်ပွဲကအာဘီဂျီတာမေစစ်သမတ်တာမေအစုံနဲ့ပေါ့အ
ဲ့ဒီနေရာဒေသတစ်ဝိုက်တွေမှာစစ်တပ်နဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေနေစဉ်ဆိုသလိုတိုက်ပွဲတွေရှိနေတာလို့ဒေသခံတွေကပြောပါတယ်ဒီမိုးဆုမြို့နယ်စံပြ6မိုင်ကျေးရွာမှာဒီကနေ့တိုက်ပွဲဖြစ်တာနဲ့ပတ်သက်လို့အိုးပြေအိမ်ပြေဘေးလွရာကိုထွက်ပြေးတိတ်ဆောင်နေရတဲ့ဒုက္ခသည်တစ်ယောက်ကအခုလိုပြောပါဗ
ျ။6မိုင်ဖက်မှာလည်းခဏခဏတိုက်ပွဲဖြစ်တယ်။6မိုင်မှာတော့အလိုနေတဲ့လူတော့မရှိတော့ဘူးချင်း။ခေါင်းကြီးချောင်းမှာနေရတာတော့အလိုတဲထိုးနေရတာတော့အဲ့လိုမျိုးပဲနေရတယ်။အနေစရာတွေဘာတွေတော့ခက်ခဲရှိရဲ။စားတော့ကျွန်တော်လည်းသူများလာလူတဲ့ဟာတွေအလုံးကြီးကြတော့ဒီအဆင်ပေါ့။သူများလာလူတဲ့ဟာတွေဒီရဲစားတော့တာတော့ဒီရတာတော့မကြည့်တနင်္လာပြီးတနင်္လာတော့ပြောင်းချွေရတယ်အဲ့လိုတနင်္လာလည်းအတူတကြတော့မနေရအောင်ဖြစ်
ဇန်နဝါရီလဇန်ပိုင်းကလေးကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့လိုက်ရိုက်ကော်မြို့မှာတော့လူသေအလောင်းတွေတွေ့ရှိရတာအခုဆိုရင်73လောင်းတောင်ရှိသွားပြီလို့အလောင်းတွေကိုကူညီမြေညှုပ်ပေးနေတဲ့လူမှုကူညီအသင်းကအခုလိုပြောပါဗျ။
လူတို့ဆိုတော့73လောင်းပေါ့နော်။73လောင်းလောက်တော့ရှိသွားဖြစ်ပါတယ်။ဒီထက်တန်ယုံတော့တွေ့ရတယ်။လမ်းနေမှာကတော့များတယ်ဗျ။အဲ့ဒီမှာကတော့3ဦးလောက်တော့တွေ့တယ်။
တိုက်ပွဲဖြစ်ပွားခဲ့တဲ့မိုင်းလုံးရက်ွက်ဒေါ်ဥခုရက်ွက်မင်္ဂလာရက်ွက်နတ်ဘော်ဝမ်ရက်ွက်တွေမှာအလောင်းတွေအများဆုံးတွေ့ခဲ့ရတယ်လို့ဆိုပါတယ်ဒ တရားပြည်နယ်တွေကတိုက်ပွဲတွေအတွင်းစစ်တပ်ကလေရင်ကနေလဲတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်တာတွေမရှိတဲ့အချိန်မျိုးတွေမှာလည်းရဲသားတွေရှိတဲ့ဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီတစ်ပတ်ထဲမှာပဲဒီမိုးဆူမြို့နယ်နဲ့ဖရူးဆူမြို့နယ်ကယာယီဆက်ဆောင်စခန်းတွေရှိရာကိုစစ်လေရင်နဲ့ဘုံကျဲလို့အပြည့်မဲ့အရက်သား၅ဦးတဲ့မင်းတေဆုံးခဲ့ရတယ်လို့လည်းဆိုပါတယ်။တရားပြည်နယ်ထဲမှာပြီးခဲ့တဲ့မေလတည်းကတိုက်ပွဲတွေစတင်ဖြစ်ပွားနေတာကြောင့်ဒေသခံအရက်သားပြည်သူတိုင်းနဲ့ကြီးပြီးပိုးပြင်းအိမ်ပြင်းဘေးလွရာကိုရှောင်ပုန်းနေကြရပါတယ်အစားအသောက်စေဝါဆောင်အနှွေးတွေတွေလည်းအရေးပေါ်အကူအညီလိုအပ်နေကြပါတယ်ရှင
်လွိုင်ကော်မျိုးပဲဒီကနေ့အချိန်ဤဒေါခင်ဆိုးဝင်းပြောပြသွားတာပါဒေါ်ဆန်းစုကြည်နောက်ထပ်ဘာမှုတွေနဲ့ဆွဆွဲပြီးတော့တရားဆွဲထားခံရပြန်လဲဆိုတာပြောမပြခင်ရန်ကုန်မန္တလေးလက်မကြီးတစ်လျှောက်ကြီးရွာတွေကဒေသခံတွေအခြေအနေကြည့်အောင်ပါစကိုင်းတိုင်းကမုံရွာမန္တလေးလက်မကြီးတစ်လျှောက်မှာရှိတဲ့ကျေးရွာတချို့ကိုစစ်ကောင်စီတပ်တွေကဒီကနေ့မနေ့ပိုင်းကစပြီးဝင်ရောက်ရှာဖွေရှင်းလင်းခဲ့တယ်လို့လမ်းတစ်လျှောက်ကကွန်းရွက်စိုက်ပျိုးကြံတွေနဲ့တဲရင်တချို့ကိုလည်းမိရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ရွာသား15ယောက်လောက်ကိုမနေ့ပိုင်းတုန်းကတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးညနေပိုင်းမှာတော့ပြန်လွတ်ပေးခဲ့တယ်လို့လည်းပြောပါတယ်။စစ်တပ်တွေဝင်လာတဲ့အတွက်တချို့ဒေသခံတွေကတော့ဘေးလွတ်ရာထွက်ပြေးပုန်းရှောင်နေကြရပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုမဆုမြတ်မွန်ပြောပြပါမယ်ခင်ဗျာ။
စကိုင်းတိုင်းမုံရမြို့အနီးကမုံရမန္တလေးလက်မကြီးတစ်လျှောက်မှာရှိနေတဲ့ကျေးရွာတွေကိုစစ်ကောင်စီတပ်တွေကဒီနေ့ဇန်နဝါရီလ22ရက်တောက်ချာနေ့မနက်ပိုင်း7နာရီဝန်းကျင်လောက်ကတရွာဝင်တရွာထွက်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်စစ်သားတွေရွာထဲဝင်လာချင်းလမ်းပေါ်မှာတွေ့တဲ့အမျိုးသားတချို့မနက်ကဖမ်းဆီးခံခဲ့ကြရပါတယ်လမ်းတစ်လျှောက်ကကွန်းရွက်စိုက်ပျိုးကြံတချို့ကိုလည်းမိရှို့ဖျက်ဆီးထားတယ်လို့ပြောကြပါရယ်မုံရမန္တလေးလက်မကြီးတစ်လျှောက်မှာရှိတဲ့မုတ်ပေါကြီးမအူမြေနေမင်းရွာအောင်သာတောင်ပုံတရေကုန်းရွာတောင်မြောက်မုံရွေးကျေးမုံစားတဲ့ကျေးရွာ၉ရွာလောက်ကိုဝင်ရောက်ရှာဖွေဖမ်းဆီးရတွေလုပ်ခဲ့တာဖြစ်တယ်လို့မြင်းနေရွာကဒေသခံကပြောပြပါတယ်
။လူငယ်တွေဖမ်းသွားတာကတော့အခုကျွန်တော်တို့အခုရွာတွေနဲ့တွေ့မှာဆိုရင်တော့အခုကျွန်တော်တို့ထားမှတော့ဒီမြင်းနေရောက်တဲ့မြင်းနေမှာတွေ့တဲ့ဆိုင်အခုမြင်းနေမှာအခုဖမ်းလိုက်လူငယ်ကမနေ့က၆လောက်ပါမယ်ရအခုကျန်တဲ့ဟိုတောင်ပုံဘက်တို့မင်းရွာဘက်တို့ကလည်းသူကချင်းချင်းစိတ်ကောင်းထိုးတော့ကျတော့ချင်းချင်းခေါ်သွားတာ၄ပါတယ်အခုအဲ့လူငယ်တွေအကုန်လုံးကသူနဲ့ချင်းချင်းသူပြန်ပါသွားတယ်အခုမို့အခုမို့မုံပေါကြီးကြောင့်မှပြန်လှုပ်မယ်လို့ပြောတယ
်မနေ့ပိုင်းကလမ်းတစ်လျှောက်စစ်တပ်ကဖမ်းဆီးခေါ်သွားတဲ့လူငယ်15ယောက်ဝန်းကျင်လောက်ညနေပိုင်းမှာတော့ပြန်လွတ်လာကြတယ်လို့နောက်ဒေသခံတဦးကတော့ပြောပါတယ်ကိုရွယ်စိုက်ချံတွေမိရှို့ဖျက်ဆီးခံရတာနဲ့ပတ်သက်လို့ရွာခံတဦးကလည်းအခုလိုပြောပါတယ
်အဲ့မို့ကမှလည်းကိုညက်နေတော်တော်များများမိရှို့ခဲ့တယ်အခုကျွန်တော်တို့ပြည်သားဝန်6ချံလောက်ကတော့အနေဆုံးရှိမှာဗျာဒီကွန်ရက်လေးကိုမိရှုတာချုပ်ပြီးတော့အခုကျွန်တော်တို့အဲ့မှာဦးဝါနေပြီးတော့တောက်လျှောက်ကျွန်တော်တို့ပေလန်းအနောက်ဘက်တောက်လျှောက်ကြည်ကျင်းဆင်းပြီးတော့ဒီကအခုကျွန်တော်တို့နေနေရွာလေးဆိုလည်းဝင်းမွေသွားတယ်လေမွေတယ်မွေတယ်ဆိုတော့ဘလို့တော့အနေရတော့မပြူဘူးကြည်ကျင်းဆက်ချောက်တာကျွန်တော်တို့တောင်အခုတောင်ဘယ်ထိပြောမလဲဆိုတော့ကျွန်တော်တို့ဒိုးဂိတ်ရှူတောင်ဒိုးဂိတ်ဒီပေါ့ဒီရှူတောင်ဒိုးဂိတ်ဒီအဲ့မှာတနေ့ကောအဲ့လိုဂျွာတင်ပတ်လေအဲ့လိုကြည်ကျင်းလျှောက်ပြီးတော့အဲ့ဒါသွားပြီးမှအခုညနေခင်းတော့အခုနှစ်ချက်ခွဲ3နာရီလောက်မှဒီဘက်ကိုပြန်လာတာ
စစ်ကောင်စီတပ်တွေဝင်ရောက်တဲ့လက်တလျှောက်မှာတောင်သူတွေရဲ့ကွန်းချံ6ချံလောက်နဲ့တဲအိမ်တချို့မိရှုဖျက်ဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောကြပါတယ်အခုအချိန်ကတောင်သူတွေအတွက်ကွန်းဈေးကောင်းရချင်းရောင်းရချင်းဖြစ်ပြီးတော့ကွန်းချံတချံဟာကာလပေါက်ဈေးအရဆိုရင်300ဝန်းကျင်လောက်ရှိတယ်လို့သူတို့ကခန့်မှန်းပါတယ်အခုလိုမျိုးစစ်သားတွေတရွာဝင်တရွာထွက်ရှာဖွေရှင်းလင်းနေတာကြောင့်ရွာသားတွေထွက်ပြေးနေကြရတဲ့အခြေအနေကိုလည်းကိုယ်တိုင်ထွက်ပြေးခဲ့သူကပြောပြပါဗျ
။ထွက်လာပြီးကြားရတယ်အလိုဟိုဆောင်ကြတဲ့လူကလည်းဆောင်ကြတာပေါ့လေအဲ့လိုတော့ရှိတယ်။တချို့ကလည်းမဆောင်မနဲ့အိမ်ထဲမှာနေအောင်ပေးပြီးတော့အိမ်အလုံးပေးပြီးတော့အလုံးနေကြတဲ့ဟာကြီးလည်းရှိဒီဘက်မှာညာတော့ဒီတော်လေးဘက်ညာလည်းဆောင်ရတယ်အခုညနေခင်းသူတို့ပြန်ပြီးဆိုတော့ပြန်တဲ့လူတွေရှိတော့ရှိတယ်မပြန်နေဘဲနဲ့စောင့်နေတဲ့လူတွေလည်းရှိတော့ရှိတယ
်။ဆရာနာသိမ့်မှုစန့်ကျင်သူတွေအကောင်နဲ့မုံရမြို့မှာစစ်သားတွေအင်အားအမြောက်အများတက်ဆွဲထားတယ်လို့မုံရွာမျိုးရဲနဲ့မဝေးတဲ့ကျေးရွာတွေအပေါ်စစ်တပ်ကနေမြေရှင်းလင်းမှုတွေကိုစတင်လုပ်နေတာဖြစ်ပါတယ်။ဇန်နဝါရီလ18ရက်နေ့ကလည်းမုံရွာမျိုးနဲ့ကပ်ရက်လယ်စင်ဆံပြကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ဝင်လူငယ်တချို့ကိုပြစ်ခတ်ခဲ့လို့၄ယောက်တိစုံခဲ့ပါတယ်ရှင်
။မုံရွာမန္တလေးလက်မကြီးတလျှောက်ကျေးရွာတွေကဒေသခံတွေအခြေအနေမဆုမြတ်မွန်ပြောပြသွားတာပါခင်ဗျာ
။ Virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းအလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။
ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇာတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်စ်ကိုယ်ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့ပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ် COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကလေးက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇာပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
်အခုဆက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့ဝန်ကြီးတစ်ပါးတို့ကိုအမှုတွဲပြီးဗာမှုတွေနဲ့ဆွဲချက်တင်ထားတယ်ပြောပြပါမယ်ရဟယင်ငှားယမ်းဝယ်ယူမှုနဲ့ပတ်သက်ပြီးအင်တလီအစိုးရသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေရုအပေါ်ဆွဲဆိုထားတဲ့အာဂရီမှုအသက်ငားမှုရဲ့တရလူကိုလာမယ့်ယုံကျိမှစတင်စစ်ဆေးတော့မှာဖြစ်ပါတယ်ဒီကနေ့နေပြီးတော့အထူးတရားရုံးဌာနဝင်မှာတော့အရင်ကတည်းကတရားစွဲထားတဲ့အာဂရီမှု၄မှုအတွဲတရလူဘက်ကနေတက်တည်ထွက်ဆိုပြီးမဲ့သူမလာလို့ကြားနာစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူးဒေါ်ဆန်းစုကြည်ပေါ်တရားစစ်ဆေးမှုအကြောင်းအရာတွေနောက်ဆုံးသိထားရသလောက်ရန်ကုန်ကလာတဲ့တရင်ကိုမက်ခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ
ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂရီလိုက်စားမှုဆဲမှုလုံးအတွဲနေပြီးတော့အထူးသီးသန့်တရားရုံးမှာဒီကနေ့ရုံးထုတ်ပါတယ်အစိုးရနဲ့ကအာဂရီလိုက်စားမှုနဲ့တရားစွဲထားတဲ့ငားမှုနဲ့မကြခင်ထပ်တိုးတရားစွဲထားတဲ့ငားမှုတို့အတွက်ဖြစ်ပါရယ်ရန်ကုန်နဲ့နေပြည်တော်မှာဒေါကင်ဂျီဖောင်ဒေးရှင်းအတွက်မြေနေရာယူမှုမြေနေရာပေါ်အိမ်ဆောက်လုပ်မှုတို့နဲ့ဆက်နွယ်တရားစွဲထားတဲ့လေးမှုအတွက်ဒေါကင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတစ်ယောက်ဖြစ်တဲ့ဒေါက်တာတန့်တော်ကောင်းကိုတက်သေးထွက်ဆိုဖို့တရားလိုဘက်ကခေါ်ထားပေမဲ့သူရောက်မလာတဲ့အတွက်အမှုမစစ်ဖြစ်ခဲ့ဘူးလို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VW ကိုပြောပါရယ
်မိကဘာပေါ့ဘာတော့သူမိကပါရီယာမဖြစ်ဖြစ်တပ်ပြီးမလာလို့တမန်သာဒီမဖြစ်တော့ဆိုတော့မဖြစ်ဖြစ်ဘူးမို့သူကတော့တမန်သာဒီမဖြစ်ဘူးလို့ပြောတာတမန်သာဒီမဖြစ်ဘူးဆိုတော့မလာတာပေါ့နော်ကွာတော့ဒီလိုရင်ပေါင်းဟက်ကြည့်ကြတာတော့ဘယ်လိုလဲမဝတ်တဲ့မဖြစ်ခြင်းလို့ကြော်တယ်သူတို့မသိဘူးသူတို့လည်းလေးရည်ချင်းမှန်းလို့ပြောလေးရည်မို့ချက်တွေကျေလို့ဆက်တယ်အမှုအောင်ကတော့မင်းချင်းပေါ့သင်ပြရမယ်ထားတာဆက်ပြီးတော့မင်းချင်းလို့ခါမှာ
ရဟယင်ငားယမ်းဝယ်ယူတဲ့ကိစ္စတွေအပါအဝင်ဒေါ်ဆန်းစုကြည်အပေါ်နောက်ထပ်အာဂရီလိုက်စားမှုငားမှုတရားစွဲထားတယ်ဆိုတာသိရပေမဲ့သူ့ရဲ့ရှေ့နေတွေအနေနဲ့အမှုတွေအကြောင်းဘယ်သူ့ကိုမှမပြောရဘူးလို့စစ်ကောင်စီကတားမြစ်ထားတာကြောင့်အသေးစိတ်တော့မသိရပါဘူး။ဦးဝင်းမြင့်ဒေါက်တာဝင်းမြတ်အေးတို့နဲ့ဒေါ်ဆန်းစုကြည်ကိုဘယ်လိုအမှုတွဲထားသလဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတရားလိုအဖြစ်တရားစွဲတယ်ဆိုတာကိုပဲသိရပါဗျ။ဒီကနေ့ရုံးချင်းမှာအဲ့ဒီအမှုတွေအတွက်ဒေါ်ဆန်းစုကြည်တို့ဘက်ကခုခံခြေပါမဲ့အမှုလိုက်ရှေ့နေစရင်တင်ပြခဲ့တာကိုတရားရုံးကလက်ခံတာကြောင့်နောက်တစ်ချိန်ရုံးချင်းကြရင်တရားလူတွေကိုစတင်စစ်ဆေးတော့မှာဖြစ်တယ်လို့သိရပါဗျ။နောက်တစ်ချိန်ရုံးချင်းကိုတော့သတင်းတစ်ပတ်ကြာဖြစ်တဲ့ဖေဖော်ဝါရီလ၄ရက်နေ့ကိုချိန်ထားပါဗျ။ဒေါ်ဆန်းစုကြည်ဟာအခရီးလိုက်စားမှုဆဲမှုအပြင်နိုင်ငံတော်လူ့ဝတ်ချက်အဥပဒေချိုးဖောက်မှုနဲ့လည်းတရားရင်ဆိုင်နေရတာပါ။အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြအောင်လုပ်တဲ့ဆိုပြီးတရားစွဲခဲ့တဲ့905ခါခွေအမှုတဘာဝပေးအန်ရဲ့အမှုနှစ်မှုပိုးကုံတွင်းကုံအမှုနဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုစုစုပေါင်း9မှုအတွက်ထောင်ဒဏ်6နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။သမရဦးဝင်းမြင့်ဟာလည်းပုံမှန်905ခါခွေနောက်တဘာဝပေးပုံမှန်တို့နဲ့စုစုပေါင်းထောင်ဒဏ်6နှစ်ချမှတ်ခံထားရပါတယ်ရှင
်။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ရင်ဆိုင်နေရတဲ့အမှုအခင်းနောက်ဆုံးအချိန်ဒီမက်ခင်ဖြူတီပြပြသွားတာပါ။မကြာခင်စီစဉ်တရိယာဘက်ကိုထိုးလိမ့်မှာဖြစ်ပြီးမျိုးသမီးကဏ္ဍသုဒ္ဓဆုံးလေးအမေရိကန်တခွင်သိပ္ပံနဲ့ဤပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုထိုးလင့်မှာဖို့ဆက်လက်ကြิရှုနားဆင်ပါခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ရဲ့တောက်ကြညာပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍသုဒ္ဓဆောင်လေး American တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေနဲ့အတူသတင်းအကျဉ်းချုပ်ကိုနားဆင်ရပါမယ်အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်အောင်ပါဗုဒ္ဓသာသနာမှာအမျိုးသမီးတွေယဟန်ဘဝခံယူခွင့် ဘေးကူနီတာဒနာတစ်ချိန်ကရှိခဲ့ဘူးပဲမဲ့နောက်ပိုင်းဒီအစင်လာပြောက်ွယ်သွားခဲ့ပြီးတဲ့နောက်နှစ်ပေါင်းတစ်ထောင်လောက်အကြာအခုခါမှာတော့ဒီတာဒနာပြန်လည်ထွန်းကားရေးကြိုးပမ်းသူတွေရှိလာပါတယ်။ကမ္ဘာပေါ်မှာရှေးအကြဆုံးကူးကွယ်ယုံကြည်မှုဘာသာတရားတွေတဲကတစ်ခုဖြစ်တဲ့ဗုဒ္ဓဘာသာမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဒန်းတူယဟန်ဘဝခံယူခွင့်ရဖို့ကြိုးစားကြတဲ့အခါဘယ်လိုအဟံအတားစင်ကုန်မှုတွေရှိနေပါသလဲ။ဒါတွေကိုဘယ်လိုများကြော်ဖြတ်ရင်ဆိုင်နေကြပါသလဲ။ကမ္ဘာနိုင်ငံတချို့မှာဘေးကူညီတာဒနာပြန်လည်ထွန်းကားရေးကြိုးပမ်းနေကြတဲ့အကြောင်းအပိုင်းခွဲပြီးတော့တင်ပြသွားမယ်တဲကအခုပထမဆုံးအပိုင်းတစ်ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ပြထားပါရခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
လူငယ်တဲ့နှစ်ပေါင်းထောင်ချီဗုဒ္ဓဘုရားရှင်သတ်တော်ထင်ရှားရှိစဉ်ကအမျိုးသမီးတွေယဟန်ခံွေပြုတဲ့ဘိက္ခုနီသာသနာထွန်းကားခဲ့ပူပါတယ်။ဒါပေမဲ့နောက်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဒီသာသနာကွယ်ပြောက်သွားခဲ့ပြီးအဲ့ဒါလို့ကွယ်ပြောက်ပြီးတော့နှစ်ပေါင်းတစ်ထောင်လောက်အကြာလူငယ်တဲ့ဆယ်စုနှစ်အနည်းငယ်အတွင်းမှာတော့ဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအမျိုးသမီးတွေကြိုးပမ်းလာခဲ့ကြပါတယ်။ဒီလိုဘိက္ခုနီသာသနာပြန်ပွားရေးကြိုးပမ်းသူတွေထဲမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ဓမ္မဒါရီနီဘုန်းကြီးကျောင်းကိုတည်ထောင်ခဲ့ပြီးလက်ရှိမှာလည်းဒီကျောင်းရဲ့ကျောင်းနိုင်ဖြစ်တဲ့ဘိက္ခုနီယဟန်သတ္တလောကမဟာသီရိလည်းပါပါတယ်။သူကတော့ဆေကျော်သက်အရွယ်သက္ကသိုလ်ကျောင်းတက်နေတဲ့အချိန်လူတစ်ယောက်ထံကနေဗုဒ္ဓရဲ့တရားတော်တချို့ကိုနှာကြားခွင့်ရခဲ့ပြီးအဲ့ဒီအချိန်ကလေးကဗုဒ္ဓရဲ့တရားတော်ရဲ့နောက်ကိုလိုက်ပါရှာမင်းရင်ကနေနောက်ဆုံးဘိက္ခုနီသာသနာထဲဝင်ရောက်ခဲ့တာလို့မိန့်ကြပါတယ်
။ When I heard this teaching on the Four Noble Truths, it had such kind of gravitas.
သစ္စာလေးပါးတရားတော်အကြောင်းကြားရချိန်မှာဒီတရားနောက်ကိုလိုက်သွားမိခဲ့တာပါ။ဒီတရားနာရချိန်မှာကဘာကြီးတစ်ခုလုံးရက်တန်သွားတယ်လို့ခံစားရပြီးတော့ဒီတရားတော်ရဲ့မှာပဲစိတ်ကအပြည့်ရောက်ပြီးအာယုံစိုက်သွားမိပါတယ်။
အဲ့ဒီလိုဗုဒ္ဓတရားတော်တွေကိုနာယူမှတ်ကြရင်ပြည်သားစုမိတ်ဆွေတယောက်ကသူ့ထန်းတဲ့ဟန်ကိုသွားရောက်ပြီးယဟန်သုံးလခံယူခဲ့တဲ့အကြောင်းကိုလည်းဘိက္ခုနီယဟန်တတ္တလောကမဟာသီရိတီးခွင့်ရခဲ့ပါတယ်။ဒါကြောင့်အဲ့ဒီမိတ်ဆွေလိုပဲသူလည်းယဟန်ဘဝခံယူပြီးတရားအထုတ်ခြင်းခဲ့တယ်လို့ဘိက္ခုနီယဟန်မဟာသီရိကမိန့်ပါတယ
်။ I as a young teenager then said you know can I do that too
ဘိက္ခုနီကတော့ဆယ်ကျော်သက်တယောက်အနေနဲ့အဲ့ဒီမိတ်ဆွေကိုသူ့လိုပဲကိုရောသာသနာ့ဘောင်ကိုဝင်လို့ရပါမလားပေါ့ယဟန်ဝတ်ချင်တယ်လို့ပြောတော့သူကအမျိုးသားမို့ယဟန်တက်ခွင့်ရကြတာဖြစ်တဲ့အမျိုးသမီးတွေကတော့ယဟန်ဘောင်ဝင်လို့ရမယ်လို့သူမထင်ဘူးလို့ပြောပါတယ်အဲ့ဒီတော့အရှင်ဖျားကလည်းနေပါအောင်ပေါ့မူရင်းသာသနာ့ဘောင်မှာဘိက္ခုယဟန်ရောဘိက္ခုနီယဟန်မရောတန်းတူယဟန်ဘဝခံယူခွင့်ရှိတာပဲဒီအခြေအနေဘာကြောင့်ပြောင်းသွားခဲ့တယ်လဲလို့တွေးမိပါတယ်ဒါကိုနားလည်ဖို့ဘဝရဲ့အချိန်အများစုပေးပြီးတော့လေ့လာဖြစ်ခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုမှာအရှင်သတ္တလောကမဟာသီရိတို့လိုဘိက္ခုနီတချို့အခုချိန်မှာရှိတယ်လို့မြန်မာအင်းကြီးချင်းထိုင်းနိုင်ငံမှာတော့တုံတမကလျာဏီဘိက္ခုနီကျောင်းရဲ့လက်ရှိကျောင်းတိုင်ဓမ္မန္တဟာထိုင်းနိုင်ငံရဲ့ပထမဆုံးဘိက္ခုနီယဟန်ဖြစ်ပါတယ်။သူဟာနိုင်ငံရဲ့ချောင်းမှာဗုဒ္ဓဘာသာကိုအထူးပြုလေ့လာပြီးတက္ကသိုလ်ဖွဲ့ရခဲ့တဲ့ထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။
I finished my education both in Canada and India with my thesis on
Canada နဲ့ India နိုင်ငံတွေမှာတက္ကသိုလ်ဘွဲ့တွေယူခဲ့ပါတယ်။သီလရှင်တွေလိုက်နာရတဲ့သာသနာစည်းကမ်းတွေအကြောင်းကိုနှိုင်းယှဉ်လေ့လာတဲ့စာရန်တွေကိုလည်းပြုစုခဲ့ပါတယ်
။သူ့ရဲ့မေတော်ကတော့ထိုင်းနိုင်ငံရဲ့ပထမဆုံးမဟာယနသီလရှင်တစ်ပါးဖြစ်ပြီးသီလရှင်ကျောင်းတစ်ကျောင်းကိုဦးဆောင်လက်ပတ်ခဲ့သူပါ။ဒါကြောင့်အရှင်ဓမ္မန္တကိုလည်းမေတော်ဖြစ်သူကသူမရှိတော့တဲ့နောက်ပိုင်းမှာသူ့ရဲ့သီလရှင်ကျောင်းကိုဆက်ပြီးတော့ထိမ့်သိမ်းစေခြင်းခဲ့တာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကသာသနာ့ဘောင်မှာအပြည့်အဝမြုပ်နှံဖို့အတွက်သူအစဉ်သင့်မဖြစ်ခဲ့တာကြောင့်သီလရှင်လည်းမဝတ်ခဲ့သလိုတမဆက်တက္ကသိုလ်ရဲ့ဒသနိကနဲ့ဘာသာရေးဌာနမှာတက္ကသိုလ်ဆရာမအဖြစ်နဲ့28နှစ်ကြာအလုပ်လုပ်ခဲ့ပါတယ
်။ During that time I was already hosting this Dharma program.
အဲ့ဒီအချိန်တုန်းကဓမ္မသင်တန်းတွေကိုလည်းပို့ချခဲ့ပါတယ်။ဒီမတိုင်ခင်အချိန်တုန်းကတော့ဒီလိုရုပ်တံကနေပြီးတော့တရားဓမ္မပို့ချတာကိုအမျိုးသားယဟန်တွေကပဲလုပ်ခဲ့တာပါ။ဒီလိုအခြေအနေမျိုးကိုလည်းအားလုံးကနေသားကြနေပါတယ်။ဒါပေမဲ့တရက်သားမှာတော့တင်တန်းအတွက်မိကပ်လိမ့်နေတဲ့အချိန်မှာကုကုကုမှန်နေမှာပြန်မြင်နေတဲ့မိကုန်းတစ်ခုပေါ်လာတယ်။ငါဒါမျိုးဘလောက်ကြာကြာဆက်လုပ်နေမှာလဲဆိုတဲ့အတွေးနဲ့ကုဘသာမှင်သက်မိနေပါတယ်။အဲ့ဒီအခိုက်အတန့်ကတော့ဆုံးဖြတ်ချက်တစ်ခုချဖို့အချိန်ဖြစ်ခဲ့တာပါပဲ
။အဲ့ဒီဆုံးဖြတ်ချက်နဲ့ပဲဘိက္ခုနီသာသနာတွေကိုသူဝင်ခဲ့တာပါ။ဗုဒ္ဓကိုတော်တိုင်ကအမျိုးသားယဟန်နဲ့အမျိုးသမီးယဟန်မှာပ
ဘိက္ခုနဲ့ဘိက္ခုနီဆိုပြီးတော့နှမျိုးစလုံးကိုလက်ခံခဲ့တဲ့ဆိုတာရှေးဟောဗုဒ္ဓဘာသာကျမ်းတွေမှာဖော်ပြထားတာတွေ့နိုင်တယ်လို့ဒီဘိက္ခုနီတွေကမိန့်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း1000ဝန်းကျင်လောက်အထိဘိက္ခုနီသာသနာထွန်းကားခဲ့ပေမဲ့လို့နောက်ပိုင်းမှာတော့အထူးသဖြင့်ထေရဝါဒဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့သီရိလင်္ကာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေမှာတည်သာသနာပြောက်ကွယ်သွားခဲ့တာပါ
။ When I was a young person then entering into Buddhism the situation was
အရှင်ဘုရားကငယ်ဘဝမှာပဲဗုဒ္ဓဘာသာနဲ့ဝင်ခဲ့တာပါ။အဲ့ချိန်တုန်းကထေရဝါဒဗုဒ္ဓဘာသာမှာဘိက္ခုနီဆိုတာမရှိသလောက်ပါပဲ။တောင်နဲ့တောင်အာရှနိုင်ငံတွေမှာထေရဝါဒလမ်းစဉ်နဲ့အညီကျင့်ကြံတဲ့အမျိုးသမီးဘိက္ခုနီတချို့ရှိပေမဲ့သူတို့ဟာအရှေ့အာရှဗုဒ္ဓဘာသာလမ်းစဉ်ကိုယူပြီးတော့ဘိက္ခုနီယဟန်ခံကြတာပါ။သူတို့အတွက်ဘိက္ခုနီယဟန်အဖြစ်ခံယူဖို့ကအဲ့ဒီအချိန်မှာအဲ့ဒီနည်းပဲရှိပါတယ ်။ဒါကြောင့်1996ခုနှစ်နဲ့1998ခုနှစ်တွေမှာသီရိလင်္ကာအိန္ဒိယနဲ့တခြားနိုင်ငံတွေကအမျိုးသမီးအတော်များများဟာဘိက္ခုနီယဟန်ဝတ်ချင်တဲ့ဆိုရင်အရှေ့အာရှဗုဒ္ဓဘာသာလမ်းစဉ်နဲ့အညီသာဝတ်ကြပါတယ်။အဲ့ဒီလိုဝတ်ဖို့အတွက်အိန္ဒိယနိုင်ငံကိုသွားကြရတာပါ1998ခုနှစ်မှာမှသီရိလင်္ကာနိုင်ငံမှာထေရဝါဒလမ်းစဉ်နဲ့အညီဘိက္ခုနီယဟန်ဝတ်ခွင့်ပြန်လည်ရရှိလာခဲ့ပါတယ်ဒီလိုခွင့်ပြုချက်ရလာခဲ့ပြီးတဲ့နောက်2002နဲ့2003ခုနှစ်ကာလတွေမှာထိုင်းမြန်မာဗီယက်နမ်စတဲ့အရှေ့တောင်အာရှနိုင်ငံတွေကဘိက္ခုနီယဟန်ဝတ်ကျင်ကြတဲ့အမျိုးသမီးတွေဟာသီရိလင်္ကာနိုင်ငံကိုသွားရောက်ပြီးဟန်ခံကြရပါတယ်ဘိက္ခုနီဘုံဝခံယူဖို့ဆုံးဖြတ်ထားတဲ့အရှင်တမန်နန္ဒလည်းအဲ့ဒီအချိန်ကတာမန်အမျိုးသမီးချက်ဆူမန်ခက်ဘီစင်းဘုံဝနဲ့2001ခုနှစ်မှာသီရိလင်္ကာနိုင်ငံကိုသွားရောက်ခဲ့ပါတယ်။နောက်နှစ်နှစ်အကြာ2003ခုနှစ်မှာသူဟာထိုင်းနိုင်ငံမှာပထမဆုံးဘိက္ခုနီယဟန်ဖြစ်လာပါတယ်။ဒါပေမဲ့ဒီပေါ်တုံ့ပြန်မှုတွေကတော့ပြင်းထန်ခဲ့တာပါ။သတင်းစာတစ်ခုကသူ့ရဲ့အကြောင်းကိုနှစ်လလောက်ရေးသားဖော်ပြခဲ့တယ်လို့အစိုးမြင်တုံ့ပြန်မှုတွေအများအပြားရှိခဲ့တယ်လို့အရှင်တမန်နန္ဒကသူ့ရဲ့အတွေ့အကြုံကိုမိန့်ပါတယ်။ဘုရားဖျားရှင်လက်ထက်ကဘိက္ခုယဟန်ဘိက္ခုနီယဟန်မဥပဒကတကဥပတိကမတကမဆိုပြီးလေးမျိုးရှိခဲ့ပေမဲ့ထေရဝါဒဗုဒ္ဓဘာသာထွန်းကားတဲ့သူ့ရဲ့မွေးရမည်ထိုင်းနိုင်ငံမှာကတော့အမျိုးသမီးတွေဘိက္ခုနီယဟန်ခံခွင့်ညစ်ပယ်ခံရတော့မယ်လို့အရှင်ဓမ္မနန္ဒကမိန့်ပါတယ
် Women do not have role model
အမျိုးသမီးတွေအတွက်ကဘာသာရေးမှာသူတို့စံထားနိုင်တဲ့သူမရှိဘဲနဲ့ဖြစ်နေပါတယ်တကယ်တော့ဒီလိုရှိဖို့ကအင်မတန်ကိုအရေးကြီးပါတယ်
ထိုင်းနိုင်ငံမှာတန်ခါအဖွဲ့အစည်းကို Council of Elders လို့ခေါ်တဲ့တက်ကြီးဝါကြီးများအဖွဲ့ကအဓိကထိန်းချုပ်တာဖြစ်ပြီးဒီအဖွဲ့ရဲ့အဆုံးအဖြတ်ကိုပဲအားလုံးကခံယူကြရတာဖြစ်တယ်လို့လည်းသူကမိန့်ပါတယ
် When we were ordained this Council of Elders made a pronouncement
ယဟန်မာဖြစ်ခံယူတာကိုတော့ဒီတက်ကြီးဝါကြီးကောင်စီကလက်မခံဘူးလို့ထုတ်ပြန်ပါတယ်ဒီလိုလက်မခံတဲ့အတွက်အစိုးရကလည်းအတိမှန်မပြုပါဘူး
ထိုင်းနိုင်ငံမှာ1928ခုနှစ်ကစလို့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုယဟန်တန်ခါတွေကယဟန်တက်ခွင့်မပြုရဘူးလို့တန်ခါကောင်စီကတားမြစ်ထားတာပါ။ဒါကြောင့်ထိုင်းနိုင်ငံမှာအမျိုးသမီးတွေအနေနဲ့ဘိက္ခုနီယဟန်ဝတ်ခွင့်ရဖို့ခက်ခဲခက်ခဲကြိုးပမ်းကြရပါတယ်။အတားအဆီးခက်ခဲတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအတွက်ထိုင်းအမျိုးသမီးတွေကြိုးပမ်းနေတာကိုကိုယ်တိုင်တွေ့ခဲ့ရတဲ့ဘိက္ခုနီမဟာမိတ်အဖွဲ့ Alliance of Bhikkhunis ကိုတည်ထောင်ခဲ့သူ Susan Pembroke ကအခုလိုပြောပြပါတယ်။
But when I met them, I was stunned at the situation in Thailand.
သူတို့နဲ့တွေ့တဲ့အချိန်ထိုင်းနိုင်ငံကခြေနေကိုသိရတဲ့အခါမှာမယုံနိုင်လောက်အောင်ဖြစ်ခဲ့ပါလေ။ဘိက္ခုတီသာသနာပြန်လည်ထွန်းကားဖို့သူတို့ဘလောက်တောင်ကြိုးစားနေကြရလဲဆိုတာကိုကျွန်မစသီလာခဲ့ရပါလေ။ထိုင်းဘိက္ခုနီတတော်များများကအသိမကြခင်ကမှဘိက္ခုနီယဟန်ဝေခွင့်ရထားတဲ့သူတွေဖြစ်ပါလေ။ထိုင်းနိုင်ငံမှာဘိက္ခုနီယဟန်ပေါင်းကိုဝင်နေဆိုတဲ့ကိစ္စကအခုမှအစပြုံးနေခြင်းဖြစ်ပါလေ။အခုတော့တင်းမာမှုတွေလည်းရှိနေစေပါ။
ဘိက္ခုနီသာသနာပြန်ပွားရေးကြိုးပမ်းသူတွေအတွက်သူတို့နေထိုင်တဲ့နေရာဒေသပေါ်မှာမူတည်ပြီးအခက်အခဲတွေကြုံကြရတာကိုတွေ့ရတယ်လို့သူကပြောပြပါဗျ။သူပထမဆုံးတွေ့ခဲ့တဲ့ဘိက္ခုနီယဟန်အေယာခေမကတော့ဩဇာရှိန်ဝါကြီးရဲ့ဘိက္ခုနီတပါဖြစ်ပြီးဂျာမနီနိုင်ငံမှာတရားစခန်းတစ်ခုဖွင့်ထားတယ်လို့သီရိလင်္ကာနိုင်ငံမှာလည်းသီလရှင်ကျောင်းတစ်ကျောင်းကိုဖွင့်ထားတဲ့သူပါ။အမျိုးသမီးတွေဘိက္ခုနီယဟန်ဝတ်တာကိုကူညီပေးတဲ့နိုင်ငံတကာအဖွဲ့အစည်းစက်ကြာတီတာကိုတည်ထောင်ခဲ့တဲ့သူတွေထဲမှာလည်းထင်ရှားတဲ့ဘိက္ခုနီတစ်ပါးအဖြစ်ပါဝင်ပါတယ်။ဒီလိုဩဇာရှိန်ဝါကြီးမားတဲ့အများကြီးညိုလေးစားထောက်ခံတဲ့ဘိက္ခုနီတချို့ရှိတယ်လို့တစ်ချိန်တည်းမှာလည်းဘိက္ခုနီအဖြစ်ခက်ခက်ခဲခဲရက်တည်နေရတဲ့ထိုင်းနိုင်ငံကအမျိုးသမီးတွေကိုတွေ့ရတဲ့အခါမှာသူ့အတွက်ကတော့မယုံနိုင်စရာအခြေအနေစဉ်းစားစရာတွေဖြစ်ခဲ့ရတယ်လို့ဆူဇန်ဖန်ဘရုကပြောပါတယ်
။ People who call themselves Buddhists
ကိုကိုကိုဗုဒ္ဓဘာသာဝင်မှလို့ပြောနေတဲ့သူတွေအနေနဲ့ဒီလိုအခြေအနေမျိုးကိုဘယ်လိုများလက်ခံထားကြတာလဲဗ ဗုဒ္ဓရဲ့လမ်းစဉ်ရည်ရွယ်ချက်ကိုသူတို့အမှားယွင်းကောက်ယူနေတယ်ဆိုတာကိုမသိကြတော့ဘူးလား
။ဆူစန်ဖန်ဘရုကအခုလိုမင်းကွန်းထုတ်ပေးမယ်လို့လဲပိကုဏီသာသနာကိုလက်မခံတဲ့သူတွေကလည်းအများပြားရှိနေစေပါ။ဒီလိုလက်မခံကြတဲ့သူတွေအများစုရှိနေတဲ့နိုင်ငံတွေမှာအမျိုးသမီးတွေအနေနဲ့ပိကုဏီသာသနာထွန်းကားရေးဘယ်လိုဆက်ပြီးတော့ရုန်းကန်နေကြရလဲ။တာမန်ပုထုရှင်လူသားတွေကြားမှာရောပိကုဏီယဟန်မတွေအပေါ်မှာအားပေးထောက်ခံမှုဘယ်လိုရှိလဲ။ပိကုဏီသာသနာထွန်းကားရေးကြိုးပမ်းနေသူတွေရဲ့ရည်ရွယ်ချက်အနာဂတ်မြန်မာချက်တွေအကောင့်ထဲပေါ်ဖို့နှိစက်လာပြီလား။အလားလာဘယ်လိုရှိနေသလဲ။ဆူရာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်လက်တင်ပြပေးသွားပါမယ်။အချိန်ကန့်သက်ကြောင့်ဒီသတင်းပတ်အစီအစဉ်ကိုတော့ဒီမှာပဲရနာဝင်ပြပါရှင်။ကျမခင်ဗျာထူပါရှင
်။ဘက်ကင်ဗျူတွေအစီအစဉ်တင်ဆက်နေတဲ့မြို့သမီးကဏ္ဍကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့ဂျာပြသတင်းတပုတ်ကိုပြောပြပါမယ်။88မျိုးဆက်ငင်းရရင်နဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တူဖြစ်သူကိုကျော်မင်းယူခေါ်ကိုချင်းမီမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်သူထင်ရှားတဲ့ rap ဂီတာသမားကိုဖြိုးဇေယျတော်တို့ကိုစစ်ကောင်စီကတေတံချမှတ်လိုက်ပါတယ်သူတို့နှစ်ယောက်ဟာအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်ခဲ့ကြပြီးအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်သွယ်လှုပ်ဆောင်ခဲ့တဲ့အတွက်လို့ဆွဆွဲပြီးစစ်ခုံရုံးမှာအကြမ်းဖက်တိုက်ဖျက်ရေးဥပဒေတွေနဲ့စစ်ဆေးဆွဲချက်တင်ပြီးတော့တေတံချမှတ်လိုက်တဲ့အကြောင်းဒီကနေ့ညသတင်းမှာထုတ်ပြန်သွားတာပါစီအနာဒေမှုကိုလက်နက်ကင်ဆန့်ကျင်တွန်းလှန်နေသူတွေကိုစစ်ကောင်စီကအကြမ်းဖက်သမားတွေအဖြစ်တစိမ့်တက်ဆွဆွဲပြီးဖမ်းဆီးအကျဉ်းချနေတာပါ။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ကြေညာထားသလိုစီအနာဒေမှုဆန့်ကျင်နေသူတွေကလည်းဖက်စစ်စစ်တက်ဆိုပြီးတော့ခေါ်ဆိုနေကြတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့သုတဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုထုတ်လွှင့်ပါမယ်။ဒီသတင်းပတ်မှာတော့ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုဒါစီယေဆောင်ရွက်တာမှာနိုင်ငံရေးရာဦးစားပေးစဉ်စားလှုပ်ဆောင်နေတယ်လို့ပညာရှင်တချို့ကထောက်ပြဝေဖန်တာလိုအပ်နေတဲ့နေရာတွေကိုစစ်တပ်ကဂျာမန်ရဲ့ဝန်ထမ်းတွေဆစ်လွတ်ပေးသွားမှာဘော့စတန်မြို့ကအင်ဂျင်မြို့တွေကိုပြန်လည်နေရာချထားပြီးတာစတာတွေကိုကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကူးစက်မှုတရက်ကို8သိန်းကျော်ရှိလာချိန်မှာပဲဒီယောဂါကူးစက်မှုကိုတားဆီးဖို့သမ္မတဂျိုးဘိုက်ဒန်ဆွေးနွေးကကြိုးစားနေပါတယ်။တကယ်ကတော့အခုလိုကူးစက်မြန်တဲ့ Omicron မျိုးကွဲသစ်မပေါ်ခင်ကတည်းကကိုဗစ်ကာကွယ်ဆေးထိုးသူတွေပိုများလာဖို့သမ္မတဘိုက်ဒန်ရဲ့ကြိုးပမ်းအားထုတ်မှုကလည်းအတားဆီးတွေနဲ့ကြုံခဲ့တာပါ။အမေရိကန်တွေရဲ့ကိုဗစ်အပေါ်ရှုမြင်သုံးသပ်ပုံဟာသူတို့ထောက်ခံတဲ့နိုင်ငံရေးပါတီတွေရက်တီချက်တွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။အရီဇိုနာပြည်နယ်ပြည်သူ့ကျန်းမာရေးအသင်းအမှုဆောင်ဒါရိုက်တာဝီလ်ဟမ်ဘယ်က
Yeah, there are different states around the country and the states that used
ဘာစားတော့ဆိုင် nightclub တွေကိုဝင်မယ်ဆိုရင်ကာဝယ်ဆေးထိုးပြီးကြောင်းအထောက်အထားပြရပါတယ်။အဲ့ဒီပြည်နယ်တွေမှာကူးစက်မှုရှိရင်လည်းအလင်းအမြန်ကင်တွယ်ထိန်းချုပ်နိုင်ပါတယ်။အရီဇိုနာလိုကာဝယ်ဆေးထိုးနှုံမများတဲ့ပြည်နယ်တွေမှာတော့ဘယ်နေရာသွားသွားဘာမှပြเสียမလို့တာကြောင့်ယောဂါကူးစက်ခံရသူတွေကိုကြည့်မယ်ဆိုရင်ကာဝယ်ဆေးမထိုးထားသူတွေများပြီးသူတို့တွေဟာဆေးရုံတက်ကုသရဖို့လိုအပ်မှာဖြစ်တယ်လို့အသက်ဆုံးရှုံးဖို့လည်းပိုပြီးနှီးဆက်ပါတယ
်အရီဇိုနာပြည်နယ်မှာဆိုရင် Omicron ကြောင့်မကြုံဘူးလို့အောင်ကူးစက်မှုများနေတာပါပြည်နယ်ရဲ့အကြီးဆုံးဆေးရုံမှာဆိုရင်လေးပုံသုံးပုံဟာကိုဗစ်လူနာတွေဖြစ်ကြပြီးတော့အဲ့ဒီထဲက90ရာခိုင်နှုန်းဟာကာကွယ်ဆေးထိုးမထားသူတွေဖြစ်ပါတယ
် In the United States unlike I think most
Republican တွေကနှာခေါင်းစည်းတက်တာကိုဆန့်ကျင်ပြီးအစိုးရရဲ့ကိုဗစ်ဒါစီရေးဆောင်ရွက်ချက်တွေကိုလည်းလက်မခံပါဘူးကာကွယ်ဆေးထိုးဖို့ကိုလည်းဆန့်ကျင်ကြသလိုကျောင်းတွေမှာနှာခေါင်းစည်းတက်တာကိုလည်းကန့်ကွက်ကြပါတယ်ဒီမိုကရက်တွေဘယ်ပါတီမှမပါကြသူတွေကတော့ Republican တွေနဲ့ဆန့်ကျင်ပတ်ပါ
သမရဟောင်းဒိုနယ်ထရမ့်အပါအဝင် Republican ခေါင်းဆောင်တချို့ကတော့ COVID ကာကွယ်ဆေးထိုးထားကြပါတယ်အစောပိုင်းကတော့ COVID စီးမျဉ်းစည်းကမ်းတွေလိုက်နာဖို့သူတို့ထဲကတချို့ဟာတွန်းဆုတ်နေခဲ့ကြပါတယ်မကြသေးခင်ကလူလူတွေ့ဆုံပွဲအတွင်း Trump ကသူဟာ COVID အဖြစ်ကာကွယ်ဆေးထိုးထားကြောင်းပြောဆိုတဲ့အခါမှာအောက်ကပရိသတ်ရဲ့လောင်ပြောင်မှုနဲ့ကြုံခဲ့ရပါသေးတယ်ခင်ဗျာအမေရိကန်ဆိုရက COVID ရောဂါကူးစက်မှုထိန်းချုပ်ဖို့ကြိုးစားလာတာမှာကိုဗတာကိုဗစ်ဆစ်ဆေးလို့ရတဲ့စံသက်ကိရိယာပူလေးတွေကိုတိုးချဲ့ထပ်မံဝင်ကသွားမှာဖြစ်တယ်လို့သူနာပြုအင်အားလိုအပ်နေတဲ့နေရာတွေကိုလည်းဆစ်ဆေးတက်ကစစ်ဖက်ကျန်းမာရေးဝန်ထမ်းတွေဆစ်လို့ပြီးသွားမှာဖြစ်တယ်လို့ပြောပါရတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအိမ်မှာကိုဗစ်ဆစ်ဆေးလို့ရတဲ့စံသက်ကိရိယာတန်းတစ်ထောင်ထိနှစ်ဆတိုးမှာယူပြီးတော့နိုင်ငံတော်ဝန်ဖြန့်ဖြူးပေးသွားမယ်လို့ပြောပါရတယ်။ဒါ့အပြင်ကာကွယ်ရာမှာပို့ထိရောက်တဲ့ N95 နှာခေါင်းဆီးတွေလည်းဝင်ကပြီးသွားမှာပါ။ကို ိုဗစ် Omicron ကူးစက်မှုကြောင့်ဝန်ထမ်းအားမမျှဖြစ်နေတဲ့နိုင်ငံတော်ကဆေးရုံတွေကိုလည်းအမေရိကန်စစ်တပ်ဖွဲ့ဝင်တထောင်အထိဆေးလုအကူအညီပေးသွားမှာဖြစ်တယ်လို့ပြောပါရယ်ကိုဗစ်ကူးစက်မှုကြောင့်ကျန်းမာရေးဝန်ထမ်းတွေလည်းအိမ်မှာပဲတီးခြားခွဲနေရတာကြောင့်ဆေးရုံဆေးခန်းတွေမှာဆရာဝန်သူနာပြုအင်အားအလုံးအလောက်မရှိဖြစ်နေတာပါသမ္မတဂျိုးဘိုင်ဒန်က
နောက်ထပ်စစ်တပ်ဖွဲ့ဝင်120လောက်ပါတဲ့အဖွဲ့6ဖွဲ့ကိုကိုဗစ်ကူးစက်မှုတန်းကြီးကြပ်ခံနေရတဲ့မီရှိဂန်၊နယူးယောက်၊နယူးဂျာစီ၊အိုဟိုင်းယိုးနဲ့ရော့ဒ်အိုင်လန်ပြည်နယ်တွေကိုဆေးလွတ်သွားရမယ်
ပြည်ထောင်စုအစိုးရရဲ့အခုလိုအစီအစဉ်ပြင်ပြည်နယ်အစိုးရတွေကလည်းလိုအပ်တဲ့နေရာတွေကိုဆီလွတ်ဖို့ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေကိုအခုသူနာပြုတနန်းတွေပေးနေပါတယ်ဝစ်ကွန်ဆင်ပြည်နယ်မှာဆိုရင်လွန်ခဲ့တဲ့သတင်းပတ်ကတပ်ဖွဲ့ဝင်50လောက်ကိုတပ်ကြီးဆောက်ရှောက်ရေးဂေယာတွေကိုဆီလွတ်ခဲ့ပါတယ်နောက်ထပ်တပ်ဖွဲ့ဝင်80လောက်လည်းတနန်းနှစ်ပတ်တက်ပြီးရင်ဇန်နဝါရီလကမှလိုအပ်တဲ့နေရာတွေကိုဆီလွတ်မှာဖြစ်ပါတယ်တပ်ဖွဲ့ဝင်တွေကိုအခုလိုလိုအပ်တဲ့နေရာတွေကိုလွှတ်ပေးတဲ့အတွက်အဲ့ဒီနေရာတွေမှာလူနာရီပိုလက်ခံကုသပေးနိုင်မှုမျှော်လင့်ထားတာပါ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Tony Evers က
Initially planning on 200 National Guard
ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်200လောက်အကူတူနာပြုတင်းနှန်းတွေတက်နိုင်အောင်စီစဉ်နေပါတယ်ဖေဖော်ဝါရီလအကုန်လောက်မှာအဲ့ဒီ200လုံးကိုလိုအပ်တဲ့နေရာတွေစီစေလွတ်နိုင်မယ်လို့ယုံကြည်ပါတယ်
အမေရိကန်တဝန်းကဆေးရုံတွေမှာကိုဗစ်ကူးစက်ခံရသူလူနာတွေအများပြားရှိပေမဲ့ကာကွယ်ဆေးထိုးထားသူတွေလည်းများတာကြောင့်ကက်ရောဂါစကားစားကာလလောက်အပြင်းထန်ဖြစ်တဲ့သူအရေအတွက်တော့မများဘူးလို့ဆရာဝန်တွေကပြောပါတယ်ကာကွယ်ဆေးထိုးထားပြီးသားကိုဗစ်ကူးစက်ခံရသူတွေမှာရောဂါတန်ကိုသိပ်မခံစားရသလိုအသက်ရှူဆက်ကုစရာမလိုဘူးလို့လည်းဆိုပါတယ်ဘော့စတန်မြို့ကဆစ်ဆေးရုံမှာတက်ရောက်နေသူစစ်ပြန်ကိုဗစ်လူနာတဦးဖြစ်တဲ့ရောဘတ်ဟန်ဒါဆန်က
ဆိုတော့ကြဘာမှမဖြစ်ဘူးလို့ထင်နေပေမဲ့သူတို့ကကျွန်တော်အခြေအနေမကောင်းဘူးလို့ပြောတာကြတော့ထူးဆန်းနေပါတယ်
။ Omicron COVID ဟာကူးစက်မှုမြန်လာကြောင့်ကာကွယ်ဆေးထိုးထားပြီးပေမဲ့လည်းပေါ့ပေါ့ဆဆမနေတဲ့ကြောင့်တာဝန်ရှိသူတွေကသတိပေးထားပါတယ်။စစ်ဆေးရုံသူနာပြုမန်နေဂျာတူဖြစ်တဲ့နီယမ်ဒယ်လီက
So I think people just need to remain vigilant. I mean hand washing.
အလုံးသတိရှိဖို့လိုတယ်ထင်ပါတယ်။အဓိကကတော့လက်ဆီးဖို့လိုပါတယ်။နှာခေါင်းစည်းလည်းတတ်ရပါမယ်။ပြီးတော့လူအုပ်စုကိုလည်းရှောင်ရပါမယ်။အဲ့ဒီလူတွေထဲမှာဘယ်သူကကာကွယ်ဆေးထိုးထားလဲထိုးမထားလဲဆိုတာကိုမသိသလိုကိုဗစ်နဲ့ပတ်သက်ပြီးတော့ဆောင်ရံရှောင်ရံအချက်တွေကိုဘယ်လောက်လိုက်နာနေတယ်လဲဆိုတာကိုလည်းမသိနိုင်ပါဘူး။
သမရဘိုင်ဒန်ကတော့ကက်ယောဂါအဆုံးသတ်နိုင်ဖို့ဆိုရင်ဘလို့နိုင်ငံရေးယုံကြည်ချက်ပဲရှိရှိဘဲပါတီအဖွဲ့အစည်းကိုပဲထောက်ခံအားလုံးကတာဝန်ယူမှုကိုစီနဲ့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းပါတယ်။တူးချင်းရဲ့ဆုံးဖြတ်ချက်ဟာကိုနေထိုင်ရလူမှုအတိုင်းအဝိုင်းနိုင်ငံတစ်ခုလုံးအပေါ်လဲရိုက်ခတ်မှုရှိကြောင်းထပ်မံသတိပေးသွားပါရခင်ဗျာ။အမေရိကန်ပြည်အောင်စုမျိုးကြီးတော်တော်များများမှာအင်ဂျီယာမဲများပြားလာတဲ့ပြဿနာရင်ဆိုင်နေရပါတယ်။ဒုက္ခဒီပြဿနာကိုဖြေရှင်းဖို့မြို့အချို့ရဲ့အာဏာပိုင်တွေကနီးမြှို့နဲ့စူးစမ်းနေကြပါတယ်။မကြသေးခင်လပိုင်းကမှပထမဆုံးအာရှနယ်ဘွားမြို့တော်ဝန်ဖြစ်လာတဲ့ဘော့စတန်မှာအင်ဂျီယာမဲ့ပြဿနာကိုဘလို့ကင်တွေဖြေရှင်းနေလဲဆိုတဲ့အကြောင်း AP သတင်းကိုတင်ပြပေးရမယ်။အမေရိကမှာအထူးသဖြင့်ကိုဗစ်ကာယောဂါကာလအတွင်းအင်ဂျီယာမဲ့ပြဿနာပိုဆိုးရွားလာနေတာပါ။ဘော့စတန်မြို့အထင်ကြီးလမ်းတွေပေါ်မှာဆိုရင်လည်းအသက်အရွယ်မျိုးစုံအင်ဂျီယာမဲ့ယာနဲ့ချီအားမိုးကတဲတွေထိုးပြီးနေကြရကနေခုခါမှာတော့အစိုးရကစီစဉ်ပေးတဲ့နေရာကိုပြောင်းရွှေ့ဖို့ပြင်ဆင်နေကြပါတယ်။ Boston မြို့အုပ်ချုပ်ရေးကောင်စီဝင် Frank Baker က
So in Boston we had an explosion of
Boston မှာအီဗီလာလောက်ကဆက်ပြီးတော့အင်ဂျီမဲတွေများလာပြီးတော့လူမြင်ကွင်းမှာမွေးစေဝါရောင်းဝယ်တာတွေများလာပါတယ်။အင်ဂျီမဲတွေစုပြီးစခန်းကျတဲ့နေရာတွေလည်းညာရင်းချင်းကိုများလာတာပါအခုတော့ဒီလိုစကမ်းချနေထိုင်တာတွေမူရစေရောင်းတာတွေနောက်စိတ်ပိုင်းဆိုင်ရာကျန်းမာရေးမကောင်းသူတွေကိစ္စကိုမျိုးအနေနဲ့ကန့်ကျင်ဆောင်ရွက်နေပါပြီ
တာဝန်ရှိသူတွေအနေနဲ့အင်ယာမဲတွေကိုဟိုတယ်မော်ဒယ်တွေမှာနေထိုင်စရာစီစဉ်ပေးတာထက်ပြည်ပင်ပညာပေးတာတွေလည်းလုပ်တင်တယ်လို့သူကပြောရတယ်အခုတော့အင်ယာမဲတွေအားလုံးသူတို့ရဲ့တဲတွေကိုဖြတ်ပြီးပြောင်းရွှေ့သွားတဲ့နေရာတွေကိုစီပင်တာယာကအသင်းရှင်ဆက်လုပ်နေပါပြီအင်ယာမဲတူဖြစ်သူခရစ္စတိုဘာဘာရီယိုစ်က
I lost my job due to COVID.
ဒီကြောင့်အလုပ်လက်မဲ့ဖြစ်သွားပါတယ်။ဘော့စတန်လိုမြို့မှာစားစရိတ်ကကြီးလွန်ပြီးတော့ပတ်စံလည်းမရှိတော့အိမ်ကားနေဖို့ဆိုတာတကယ်ကိုခက်ခဲပါတယ်။လူနေတိုက်ခန်းမပြောနဲ့အိတ်ဆရာနေရာလေးအတွက်တော့ငှားမနေနိုင်ပါဘူး
။ဘော့စတန်မှာပထမဆုံးအာရှနယ်ဘွားမြို့တော်ဝင်ဖြစ်လာတဲ့မစ်ရှဲဦးဟာအိမ်ယာမဲတွေကိုခိုလုံရန်ဌာနတွေမှာနွေးနွေးထွေးထွေးနေနေအောင်စီမံပေးသွားမယ်လို့ကြေညာပေးထားပါတယ်။လူသားချင်းစာနာထောက်ထားမှုအရာရောကျန်းမာရေးရှုထောင့်ကပါကြီးပြီးအင်ဂျီယာမက်တရာလောက်ကိုပြောင်းရွှေ့ထားပေးပြီးပါခင်ဗျာ
အ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆုံလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့သိပ္ပံနဲ့နှိပညာကဏ္ဍကိုထုတ်လင်းပါမယ်။စကိုင်းပြည့်ရွေကျော်တဲအောင်မှုရှိနေတဲ့ရန်ကုန်မှာစက်ရည်တွင်တွေကနေမြေအောက်ရေထုတ်ယူသုံးဆဲနေသူတွေဘာတွေသတိထားသင့်တယ်ဆိုတာကိုမြမမြေအောက်ရေအကြောင်းစာရမ်းတွေပြုစုနေတဲ့ဇလဘူမိဗေဒပညာရှင်ဦးမြင့်သိန်းကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ။
ဒီတစ်ပတ်တော့ရန်ကုန်မြို့ကဆက်ရည်ပင်ဆုံးဖြူတဲ့အထီးထားတဲ့အကြောင်းဇလဗေဒပညာရှင်ဦးမြင့်သိန်းကိုမေးမြန်းပြီးတော့တင်ပြပေးပါပါ။ဆက်အခုရန်ကုန်မြို့မှာဆိုလို့ရှိရင်ဆက်ရည်ပင်တုံးသူတွေအများများနေတယ်ပေါ့နော်။ဘာလို့လဲဆိုတော့ရေကအဆိုးအပေးတဲ့ရေတွေမလုံးမလောက်ဖြစ်နေတော့ဆက်ရည်ပင်တွေတုံးကြပါတယ်။ဒါတော့ဒီဆက်ရည်တွင်တုံးတဲ့သူတွေတတိထားတင်တာလေးတွေအချမ်းပြင်းပထမဆုံးစပြောပြပေးပါရှင်
။ဟုတ်ကဲ့။ရန်ကုန်မြို့ကတော့ဆက်ရည်တွင်တုံးတာကအစနစသုံးစားမကောက်မြို့နေအတီးတီးမှာသုံးတဲ့လူတွေတအားများတယ်ရေထုတ်တာကြီးများလာတယ်ရေထွက်နှုံးနေလည်းများလာတယ်ဘာလို့များလာလဲဆိုတော့ဒီဘက်ခစ်ဒီမှာရေထုတ်အားကောင်းတဲ့ပန့်မျိုးကြီးအများကြီးပေါ်လာတော့အဲ့ဒါတွေသုံးပြီးတော့လူလဲထုတ်ငါလဲထုတ်ဆိုတော့နှစ်ကာလကြာလာတော့အိမ်ဒီမှာရှိတဲ့ရေတွင်းဒီမှာဝါတာလေဗယ်ကြီးကျလာအရေအတွက်တွင်းရေအတွက်များများအနေကြာလာရင်ဇုံနီးနေနဲ့ seriously affect ဖြစ်တယ
်ဟုတ်ကဲ့ပါဆရာ
အဲ့ဒီအကြောင်းကြီးရှိလာတယ်ပေါ့
ဟုတ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဘယ်နေရာမှာများဒီလိုရေမျက်နှာပြင်နှိမ့်ကြရတာကိုအများကြီးကြုံရလဲဆရာ
ဟုတ်ကဲ့အဲ့လိုမျိုး water level ကိုကြာတာကိုတိတိတာတာနဲ့များများမြို့မှာဖြစ်နိုင်တဲ့နေရာကြီးဖြစ်နေတဲ့နေရာကြီးကတော့ရန်ကုန်မြို့နောက်ဘက်ချမ်းနဲ့ရန်ကုန်မြို့တောင်ဘက်ချမ်းdowndown area เนี่ยကျွန်တော်တို့လုံကြီးမြိုင်စမ်းကြောင်းအနေပြီးတော့ up to the ရွှေပြည်သာအင်းစိန်ပေါ့အဲ့ဒီ ठी ပဲအဲ့ဒီဘက်ကတော်တော်လေး ठी ခိုင်းမဲ့နေရာကြီးပဲကျွန်တော်အတီးတယောက်တမိုင်းမှာဆိုရင် what delivery ဟာ1995ခုကတူထတာ10ပြီဟာ2021မှာ what delivery ပြီ40 ठी ရောက်သွားတယ
်ဟုတ်ကဲ
့အေး
ဆက်ဒါမျိုးပေါ့နော်နှစ်အစိတ်လောက်တည်းမှာဒီရေမျက်နှာပြင်ကမြေအောက်ရေရဲ့မျက်နှာပြင်ကပေဟိုအစိတ်30လောက်ကျသွားတယ်ဆိုတော့လေအဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဆရာပေါ့နော်တကယ်တမ်းဟိုတိတိတာတာထိကြိုက်နေတဲ့နေရာမျိုးများဆရာပြောနိုင်ပါမလား
အဲရှိပါတယ်ကျွန်တော်လေးကံအားလျော်စွာကျွန်တော်အတိမရှိရာဆက်တွေ့လို့ကျွန်တော်သူ့အိမ်မှာသူကလည်းဒီလိုဖြစ်မှန်းကာကနာနာမသိဘူးကျွန်တော်လည်းတွေ့တော့ဖြစ်နေပြောပြတော့သမိုင်းမှာဖြစ်နေတယ်တိတိကြကြ quantitative information ပေါ့တိတိကြကြကင်ကနန်နေသူ့အိမ်မှာရေတိုင်းခိုင်းတော့ကျွန်တော်တိုင်းခိုင်းတော့တိုင်းတော့ water delivery record ရတယ်2021မှာ40ဖြစ်သွားတယ်အဲ့မှာလေသူ့အိမ်နာမှာအဲ့ဒီရေကြတော့မြေကြီးကဂျွန်လိုက်လာတယ်ပြီးသူ့တဲ့အောက်ကြတော့အဲ့ဒီ spire string ဖြစ်သွားကျုံသွားတယ်ကျုံတော့မြေလောကဂျွန်နေတာအဲ့ဒါကို ground settlement ခေါ်တယ်။အဲ့ဒီလိုပဲမြေပေါ်မှာရှိတဲ့အဆောက်အဦကပါလိုက်ပြီးတော့ဂျွန်လိုက်လာတယ်။ဒါကို building settlement လို့ခေါ်တယ်။အဲ့ဒီမှာဘာတွေ့တွေ့လဲဆိုတော့သူ့ရေတွင်းနဲ့ပေဆေးပြီးအတွင်းမှာရှိတဲ့အိမ်ဝင်တွေ့တကားတကားပေါင်းနှိမ့်လာတယ်။တကားပေါင်းနှိမ့်လာတာကို into ပြီးတော့သူ9နှစ်ကျော်9နှစ်လောက်မှသူသိတယ်။ကြာလာတော့တကားကြာလာတော့နောက်ဆုံးတနေ့မှာနောက်ဆုံးအခုဒီ2020ဒီဆိုတော့တကားကိုမပြီးတော့ပြိမ်မှရတယ်။ तू ကသူ့တွင်းနဲ့စတူးတဲ့ချီနဲ့တကားပေါင်းလေးကို तू ကအမှတ်ပညာလေးလုပ်ထားတယ်ဗျ။ပေတိုက်ခိုင်းလိုက်တော့လက်မဝဲရှိတယ်ဗျ။အဲ့တော့ဆိုလိုတာဟုတ်ကဲ့
ဆိုလိုတာဆရာအားလားဆိုလို့ရှင်ဒီလိုမျိုးဒီနှစ်ပေါင်းအစိတ်တွန်းလောက်မှာဒီလက်မဝက်လောက်ကိုကျွန်ကြတဲ့သဘောမျိုးပေါ့နော
် yes နည်းတယ်မှာလက်မဝက်ကျွန်ကြသွားတယ
်ဟုတ်ကဲ့ဆရာဆိုတော့ဒါမျိုးမြေရောက်ရဲ့ဒီဟိုမျက်နှာပြင်နှိမ့်ကြတဲ့ဥစ္စာဟာအခုလိုမျိုးပေါ့နော်အိမ်တွေမှာဗာထိကိုက်ရုံနဲ့မကောက်တခြားဘယ်နေရာတွေမှာဗာထိကိုက်နိုင်ပါသေးလဲဆရာ
အဲအဲ့ဒီအိမ်ဝင်းကျင်ကမြေသားတွေ string gate ဖြစ်တဲ့ကျွန်လာမယ်နှိမ့်လာမယ် level ကြီးကျလာမယ်အဲ့ဒီနေရာတွေကဘယ်လိုတွေမှတည်တယ်ဆိုမိုးတွင်းနေမှာတည်တာလားမြေ ရည်ဒီအိုင်းနေတော့ရင်းစီးတော့ဘူးဒီနေရာတွေကဒါဒါနှိမ့်သွားတဲ့နေရာတွေဆိုတော့ကိုကဒီဆိုင်လုပ်လို့ရတယ်ဒါတေးကြရဆိုဒီရည်ရာအီးနေမယ်အဲ့လိုမဖြစ်ဘူးအဲ့လိုမျိုးပတ်ဝန်းကျင်ကရည်တွင်းနေတရက်ကွက်လုံးမှာတွင်းရည်တွေများလို့ရှိရင်မြေကျွန်တာပေါ့စင်ကိုပြလာနိုင်တယ်အဲ့ဒါမျိုးတွေကငလီနေပါလိလုတ်ခဲ့တော့တတိထားမှာပေါ့
ဆိုတော့ဒီရန်ကုန်မြို့ရဲ့ပေါ့နော်ဟိုအခုဆရာပြောတာတမိုင်းနေရာပေါ့နော်တခြားဘယ်နေရာတွေမှာဒါမျိုးပေါ့နော်မြေကျွန်းနဲ့ပြီးတော့ဒီစိန့်ခိုးတွေဖြစ်တဲ့ဟိုမှာငငယ်လှုပ်လာလို့ရှင်အန်ဒီရှိနိုင်တဲ့နေရာလေးတွေဘယ်နေရာတွေလဲပြောပြပေးပါရှင
်အေးဘယ်နေရာလဲဆိုကျွန်တော်တို့ရန်ကုန်ဒေါင်းတောင်6မြို့နေနောက်တခါကျွန်တော်တို့အလုံးသခင်မြတ်ပန်းချံဘက်ကနေပြီးတော့ကြီးမြင့်တိုင်းမြင့်အောင်လမ်းအောက်ဖက်ချမ်းကြီးဒါမြေရန်ကုန်ဒေါင်းတောင်ကနေပြီးတော့ဒီဘက်ရွှေပြည်သာတောက်ကြီးဆိုရင်ကျွန်တော်ချင်းနေမြို့နယ်ပေါင်း10မြို့နယ်9မြို့နယ်မကဘူးဗျအဲ့ဒီနေရာတွေကအလူရည်တွင်းဒိန်များတယ်ရေထုတ်တာများတယ်တွင်းရည်တွေများတယ်လူရည်ရဲ့သူကုံလန်းတိမ်ဖို့ဆိုရင်ကာလန်ဒီနဲ့ဘာဒလာရာရဲ့ဒီနေရာတွေလည်းလုတ်ဒီနေရာတွေများတယ်အဲ့လိုအနေထားရရှိတဲ့နေရာတွေမှာငလင်းလှုပ်လို့ရှိရင်ပို့ပြီးတော့တရိထားရ
အခုလိုမျိုးပေါ့နော်မြေရောက်ရေကိုပေါ့နော်မထိန်သိမ့်မဲနဲ့ဆက်ပြီးတော့ဟိုတူးနေမယ်ဆိုလို့ရှင်ဟိုငရင်နေပါလေလှုပ်တယ်ဆိုလို့ရှင်အန်ဒီယရှိတော့ဆိုတော့ဒီအန်ဒီယကိုကာကွယ်ဖို့အတွက်ကိုဘာတွေလုပ်နိုင်ပါလဲဆရာပြောပြပေးပါဦ
းဒီဒီအန်ဒီယကိုကာကွယ်ဖို့အတွက်ကျွန်တော်တို့သုံးဝင်းဆိုင်ပေါ့အစိုးရရေရေတူးတဲ့လူရေရေတွင်သုံးဆွဲတဲ့လူရေအဲ့ဒီသုံးသုံးပလေအစိုးရလေစီစနစ်ဒီစီမီစီကန်ဒီဥပဒေဒီချပီတူတဲ့လူကလည်းအေးစီမျက်စိကအတိုင်းလိုက်တူတူတဲ့လူကလည်းတတ်မှတ်တာတွေစီစနစ်တင်နေပဲထုတ်ယူသုံးနော်မတတ်မရာတွေထားနောက်တခါရည်ထွက်ကိုတတ်မှတ်ထားတဲ့နှုံတိုင်းပဲထုတ်သူ့စီကိုစီနဲ့စနစ်တကျထုတ်မယ်ဆိုလို့ရှိရင်အတိုင်းတာတစ်ခုတည်းထိမ့်သိမ့်ပေါ်နိုင်မယ်ရန်ကုန်မြို့ကအဲ့ဒီလိုစီစနစ်မရှိပဲနဲ့ထုတ်လာတာကဒီပရိစီတာတော်တော်ကြားလာပြီဆိုတော့နေနေလီယူယွင်းနေပြီပေါ့ဗျာဒါကိုတတ်နိုင်အောင်ပညာရနဲ့အဋ္ဌဉဏ်နဲ့အဋ္ဌတတိနဲ့ထိန်းသိမ်းရမှာပေါ့
ရန်ကုန်မြို့ကမြောက်ရင်တုံးဆက်မှုတွေနဲ့ပတ်သက်ပြီးတော့တတိထားခံလာတယ်ဇလနေတာပညာရှင်ဦးမြင့်ပညာပြောပြပေးသွားတာပါ
တခင်မျိုးသက်စီစဉ်တည်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်68မျိုးဆက်ငင်းချရင်နဲ့ပွင်လင်းလူအဖွဲ့အစည်းကခေါင်းဆောင်တူဦးဖြစ်သူကိုကျော်မင်းယူခေါ်ကိုချင်းမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်လွှတ်တော်ကိုစလဲဟောင်းတူဦးဖြစ်သူထင်ရှားတဲ့ rap ဂီတာသမားကိုဖြိုးစရာတော်တို့ကိုစစ်ကောင်စီကတေတံချမှတ်တဲ့ကြောင်းဒီနေ့ညသတင်းထုတ်ပြန်သွားပါတယ်ကိုဂျင်မီနဲ့ကိုဖြိုးစရာတို့ဟာဆရာနာသိမှုကိုစန့်ကျင်သူတွေထဲမှာထင်ရှားစွာပါဝင်နေသူတွေကနှစ်ဦးဖြစ်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေဆိုးလာနေတဲ့အတွက်မြန်မာနိုင်ငံထဲမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ရုံသိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဒီကနေ့အသီးသီးထုတ်ပြန်ကြေညာပါတယ်။ဆရာနာသိမှုနောက်ပိုင်းနောက်နိုင်ငံတွေကယင်းမှုနောက်မှုကုမ္ပဏီတွေမြန်မာနိုင်ငံတွင်ကထွက်နေကြတာမှာ Total နဲ့ Chevron လိုစွမ်းအင်ကုမ္ပဏီကြီးတွေလည်းပါလာတာပါ။နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့အန်ဒီအစိုးရလက်ထက်လူခဲပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးတို့ကိုရရင်ခံရမှုနဲ့ပတ်သက်ပြီးဆွဲဆိုထားတဲ့အာဂရီမှုအစ်စ်တွေကိုလာမယ့်ဖေဖော်ဝါရီလရဲ့နေ့မှာကြားနာစစ်ဆေးဖို့ရှိပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေဟာမြန်မာမြောက်ကိုရီးယားနဲ့ဘယ်လာရုစ်လိုကမ္ဘာတဝန်းကအာဏာရှင်နိုင်ငံတွေနဲ့ပေါင်းပြီးဒီမိုကရေစီစနစ်မတည်မငြိမ်ဖြစ်အောင်သူတို့ရဲ့ဩဇာအာဏာကြီးထွားအောင်လုပ်နေတယ်လို့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးကဒီကနေ့မှပဲဝေဖန်ပြောဆိုလိုက်ပါတယ်ခင်ဗျာ။ဒီညရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်အတွက်ထုတ်လို့ရမှုကကိုရနိုင်ပါအတမိုင်းအင်ဂျင်နီယာက Nesha Kelly ဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာက Nick Ivanov ဖြစ်ပါတယ်ဗီမြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ3048နဲ့52ကနေတိုက်ရိုက်နားဖန်ယူနားဆင်နိုင်ပါတယ် VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ရန်အန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
This program has come to you from the Voice of America, Washington.